Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြန်မာပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကြောင့်သေဆုံးသူတနေ့တည်းမှာ3000ကျော်နဲ့ပုထုနေတုန်းကစံချိန်တင်ထားချိန်မှာပဲ Pfizer BioNTech COVID ကာကွယ်ဆေးကိုအရေးပေါ်သုံးဆွဲခွင့်ပြုသင့်မသင့်ဆိုတာကိုအမေရိကန်အစားအသောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာန FDA ရဲ့အထူးအဖွဲ့ကဒီကနေ့ကြာသရေနေ့မှာဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဗြိတိန်မှာအစားရဲကဆေးတက်မတည့်တဲ့အခါရှိသူကျန်းမာရေးဝန်ထမ်းနှစ်ယောက်ကိုကိုဗစ်ကာကွယ်ဆေးထိုးပြီးဓာတ်မတည့်တဲ့တုံ့ပြန်မှုတွေရခဲ့တဲ့အပေါ်ဗြိတိန်တာဝန်ရှိသူတွေ36ဆေးနေချိန်မှာအမေရိကန်ပြည်ထောင်စုမှလည်းကာကွယ်ဆေးပြုသင့်မသင့်ဆုံးဖြတ်မှာမို့ဘေးရန်ရဲ့ကင်းရှင်းရေးဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ဆုံးဖြတ်မဲ့အဖွဲ့တွေပါသူကျန်းမာရေးပညာရှင်တွေကပြောပါတယ်။တချို့သူတွေအပေါ်ကိုဗစ်ကာကွယ်ဆေးတက်ရောက်မှုရှိမရှိဆိုတဲ့ကိစ္စကိုလည်းဆွေးနွေးစဉ်းစားကြမှာပါ။တကယ်လို့ကာကွယ်ဆေးနဲ့ဇီဝဆေးဝဆိုင်ရာအကြံပြုကော်မတီက Pfizer BioNTech ကာကွယ်ဆေးကိုအရေးပေါ်သုံးခွင့်ပြုသင့်တယ်လို့အကြံပြုခဲ့ရင်တော့ FDA ကတောက်ကြဒါမှမဟုတ်စနေနေ့နောက်ဆုံးထားပြီးတော့ COVID ကာကွယ်ဆေးကိုခွင့်ပြုမှာပါ။အဲ့ဒီခါကျရင်ပြည်ထောင်စုအစိုးရက COVID ကာကွယ်ဆေး 6.4 သန်းကိုနိုင်ငံတော်ဝန်ကိုဖြန့်ချီထိုးပေးမှာဖြစ်ပါတယ်။နာမကျန်းဖြစ်နေသူတွေကိုပြုစုဆောင်ရှောက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုပထမဦးစားပေး COVID ကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်။ပထမပိုင်းမှာ COVID ကာကွယ်ဆေးကိုမိမိသဘောဆန္ဒပါမှထိုးပေးမှာဖြစ်ပေမဲ့ကာကွယ်ဆေးလိုင်စင်အပြည့်အဝရပြီးရင်တော့လူတိုင်းမဖြစ်မနေဆေးထိုးရမှာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ COVID ကာကွယ်ဆေးထိုးနေတဲ့ဗြိတိန်နိုင်ငံမှာငွေရဲကဆေးနဲ့တော်တော်လေးဓာတ်မတည့်တဲ့အခန့်ရှိသူတွေ COVID ကာကွယ်ဆေးမထိုးသင့်ဘူးလို့ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ Pfizer BioNTech COVID ကာကွယ်ဆေးကိုဗြိတိန်မှာစတင်ထိုးတဲ့အင်္ဂါနေ့တုန်းကကာကွယ်ဆေးထိုးခဲ့သူအစိုးရကျန်းမာရေးဝန်ထမ်းတစ်ယောက်မှာလေကြောင်းတွေရောင်ရမ်းလာပြီးတော့အသက်ရှူခက်ခဲတဲ့တုံ့ပြန်မှုတွေကြုံခဲ့ရပြီးတဲ့နောက်အဲ့ဒီလိုမျိုးတက်ခံရှိသူတွေကာကွယ်ဆေးမထိုးသင့်ဘူးလို့အကြံပြုချက်ထုတ်လိုက်တာဖြစ်ပါတယ်။အဲ့ဒီနှစ်ယောက်လုံးဟာအစတည်းကဆေးနဲ့အတော်ကိုဓာတ်မတည့်တဲ့နောက်ခံအခြေအနေရှိထားကြသူတွေဖြစ်ပါတယ်။ဗြိတိန်မှာလောလောဆယ်အထိ Pfizer BioNTech COVID ကာကွယ်ဆေးကိုထိုးခံပြီးသူထောင်ထဲချီရှိတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒီလနှောင်းပိုင်းမှာနောက်ထပ်တန်းတဲ့ချီကိုCOVID ကာကွယ်ဆေးထိုးပေးနိုင်မယ်လို့လည်းခန့်မှန်းထားပါရယ်ဆေးနဲ့ဓာတ်မတည့်တဲ့သူမျိုးတွေအနေနဲ့အခုလိုမျိုးတုံ့ပြန်မှုမျိုးဖြစ်တတ်ကြောင်းနဲ့ကြိုသိထားရင်ဖြေဆေးကြိုတင်စီစဉ်ထားလို့ရကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီက Harvard ဆေးသက္ကသိုလ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာပုံထုံးနေတော့အခုလိုပြောကြားပါရယ
် So it likely is an unusual and rare effect but clearly everyone now is aware of thatand will be looking at that and particularly
ဆရာပါပါဖြစ်တတ်တာမျိုးပဲလေအခုလိုအခြေအနေမျိုးဖြစ်နိုင်တယ်ဆိုတာကိုအခုတော့လူတိုင်းသိသွားပြီဖြစ်တဲ့အတွက်ကာကွယ်ဆေးထိုးဖို့တတိထားတာမျိုးဒါမှမဟုတ်ရင်ဆေးနဲ့ဓာတ်မတည့်တဲ့တုံ့ပြန်မှုဖြစ်လာခဲ့ရင်ခုဖို့ဖြေဆေးပြင်ဆင်ထားတာမျိုးတွေလုပ်နိုင်တယ်လို့ဒေါက်တာအန်တိုနီဖောက်ချီကပြောကြားခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံသားအခွင့်အရေးဆောင်ရွက်နေတဲ့ထိတ်တန့်အဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာလူမျိုးအသားအရောင်ကွဲပြားမှုအပေါ်အခြေခံတဲ့မညီမျှမှုတွေကိုဦးစားပေးဖြေရှင်းသွားမယ်လို့ပြောကြားခဲ့ပါတယ်။သူ့ရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ထဲမှာလည်းကွဲပြားမှုအစုံကိုစားပြုသူတွေနဲ့ဖွဲ့စည်းပြီးတော့အားလုံးမျှတမှုရရှိရေးကိုဖြစ်ဖြစ်စီစီလုပ်သွားမယ်လို့ဆိုပါတယ်။အင်္ဂါနေ့တုန်းကကြေကြေပြင်းပြင်းလုပ်ခဲ့တဲ့ဆွေးနွေးမှုတွေအတွင်းမှာရွေးကောက်ခံသမ္မတကာမလာဟဲရစ်နဲ့လူအီဇီယားနာပြည်နယ်အောက်လွှတ်တော်အမတ်ဆစ်ဒရစ်ရစ်မန်တို့လည်းပါပါတယ်။လူမျိုးအသားအရောင်ပေါ်မူတည်ပြီးတော့မများမတဖြစ်နေတာတွေအပြင်ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံ၊ရာဇဝတ်ပြစ်မှုဆိုင်ရာပြုပြင်ပြောင်းလဲရေးအသားအရောင်လူမျိုးပေါ်မူတည်ပြီးတော့ဆင်းရဲချမ်းသာကွာဟနေမှုမဲပေးနိုင်ခွင့်စတဲ့ကိစ္စတွေကိုဘိုင်ဒန်အစိုးရလက်ထက်မှာဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံထဲမှာရှိနေတဲ့လူမှုအတိုင်းဝိုင်းအားလုံးကိုကိုစားပြုသူတွေပါဝင်တဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ဖွဲ့ဖို့ဖိအားတွေရှိနေချိန်မှာပဲရွေးကောက်ခံသမ္မတကအခုလိုဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံအပြီးနှုတ်ထွက်တော်မဲ့ January 1ရက်မတိုင်ခင်မှာနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီမှုညနိုင်ဖို့ဆွေးနွေးမှုတွေဟာအခုချိန်ထိအဆင်မပြေသေးပါဘူး။ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson တို့ Belgium နိုင်ငံ Brussels မြို့တော်မှာပုံထုံးတွေကတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုမရခဲ့တာကြောင့်တင်းကြပ်တွေနဲ့နောက်ဆုံးထားပြီးတော့နှစ်ဖက်ဆွေးနွေးကြဖို့သတ်မှတ်ခဲ့ပါတယ်။လောလောဆယ်မှာသဘောတူညီမှုရနိုင်မဲ့အခြေအနေအတော်လေးနည်းတယ်လို့ ဗြိတိန်နိုင်ငံသား၏ဝန်ကြီး Dominic Raab ကဒီကနေ့ပြောကြားပါတယ်
He's also made clear, and I think both sides recognize there are still significant.
ဝန်ကြီးချုပ်ကရှင်းရှင်းပြောထားသလိုတိတိတသားသဘောထားကွဲမှုတွေရှိနေတယ်ဆိုတာကိုနှစ်ဖက်လုံးကအတိအမှတ်ပြုထားကြောင်းနဲ့သဘောတူညီမှုရနိုင်ဖို့အတွက်ဗြိတိန်ဘက်ကဖြစ်နိုင်ခြေအားလုံးကိုထပ်တွေ့စဉ်းစားမှဖြစ်တဲ့အကြောင်းဗြိတိန်နိုင်ငံသား၏ဝန်ကြီးကပြောကြားသွားတာပါနှစ်ဖက်ကြားညှိမရသေးတဲ့အဓိကကိစ္စတွေကတော့ငါးဖန်ခွင့်ရတာရဲ့ဈေးကွက်ပြိုင်ဆိုင်မှုတတ်မှတ်ချက်တွေနဲ့နောင်ဖြစ်လာမယ့်အငင်းပွားမှုတွေအပေါ်ဖြေရှင်းမဲ့လုပ်ငန်းစဉ်တို့ဖြစ်ပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ view ကနေဂျာတာပရိနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ62ယောက်ရှိခဲ့ပြီးဒါဟာနေ့စဉ်ကူးစက်မှု600ကျော်တာပထမဆုံးအကြိမ်ဖြစ်ပါတယ်အခုလိုကူးစက်သူတွေတိုးလာတာကြောင့်ဆေးရုံတွေမှာလည်းဝန်တော်ဝန်ဘိုးတွေဖြစ်လာနေပြီးတော့ရိုးရိုးသားမန်လူနာတွေကုသဖို့အတွက်လည်းအခက်အခဲတွေဖြစ်လာနေတယ်လို့တိုကျိုမြို့ရဲ့ဗိုင်းရပ်စ်တိုက်ဖျက်ရေးကျွမ်းကျင်သူတွေကပြောပါရယ်ဂျပန်နိုင်ငံတနိုင်ငံလုံးမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ2830ရှိတာကြောင့်အခုဆိုရင်ကူးစက်ခံသူအရေအတွက် 36,800 ကျော်သွားပြီဖြစ်ပြီးသေဆုံးသူလည်း 2465 ယောက်ရှိသွားပြီဖြစ်ပါရယ်တိုကျိုမြို့ကနေအနေနဲ့အထူးသဖြင့်တကြီးပိုင်းအနေနဲ့သူတို့ရဲ့မိသားစုဝင်တွေအနေနဲ့မလိုအပ်ပဲအပြင်ထွက်ကြဖို့ကိုတိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကီကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူ 3,521 ယောက်ရှိခဲ့ပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကကူးစက်မှုအဆိုးအဆုံးဖြစ်ခဲ့တဲ့အချိန်ကတည်းကဆိုရင်ကူးစက်မှုက3ပုံတစ်ပုံအထိရော့ကျလာခဲ့ပါတယ်။အခုဆိုရင်တော့နေ့စဉ်ကူးစက်မှု 5,000 အောက်ကိုရောက်လာတာဟာလည်းတစ်လကျော်လာခဲ့ပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်ကြောင့်သေဆုံးတဲ့သူနောက်ထပ် 412 ယောက်ရှိခဲ့ပြီးသေဆုံးသူစုစုပေါင်းက34,192 ယောက်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကာကွယ်ဆေးတချို့ကိုလာမဲ့သတင်းပတ်တွေအတွင်းမှာသုံးစွဲစက်လိုင်စင်တွေထုတ်ပေးသွားနိုင်ခြင်းရှိပြီးတော့ကနဦးအစီအစဉ်အနေနဲ့လူသန်း300ကိုထိုးပေးဖို့အစီအစဉ်ချမှတ်ထားတယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ682ယောက်ရှိပြီးတော့အာဏာပိုင်တွေဘက်ကကူးစက်မှုနှုံရော့ကြအောင်ဗိုင်းရပ်စ်စစ်ဆေးမှုတွေကိုလည်းတိုးချဲ့လှုံ့ဆော်နေပါတယ်။ဒီနေ့ကူးစက်ခံရသူတွေက900ကျော်ကတော့ဆိုးမျိုးကဖြစ်တယ်လို့တောင်ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရယ်ခင်ဗျာအာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့မိတ်ဖက်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေရဲ့ခုနှစ်ကြိမ်မြောက်အစည်းအဝေးကိုဒီနေ့မှာအင်တာနက်အွန်လိုင်းကနေတဆင့်ဗီဒီယိုနဲ့ကျင်းပခဲ့ပါတယ်အာဆီယံဖွဲ့ရဲ့အလဲကြောဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်နိုင်ငံကဥဆောင်ကျင်းပတဲ့ဒီအစည်းအဝေးကိုအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေအပြင်အမေရိကန်ရုရှားဂျပန်တောင်ကိုရီးယားတရုတ်အိန္ဒိယဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံဘက်ကတော့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်တက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးကိုတော့အာဆီယံနဲ့သူရမိဖန်နိုင်ငံတွေကြားလက်တွေ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်ဖို့ COVID-19 ကာယောဂါကာလအတွင်းဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအခြေအနေတွေပေါ်မှာအမြင်တွေဖလှယ်ကြဖို့ကာယောဂါအပေါ်သက်ဆိုင်ရာစစ်တပ်တွေရဲ့တုံ့ပြန်ဆောင်ရွက်မှုအတွေ့အကြုံတွေကိုဖလှယ်ဖို့အရွယ်လှုံ့ဆော်ခဲ့တာဖြစ်ပါတယ်။မနေ့ဗိုလ်ရုံးနေ့ကတော့ကာယောဂါတိုက်ဖျက်ရေးအပေါ်မှာစစ်တပ်တွေပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ကိုဗီယက်နမ်နိုင်ငံကကြေညာလိုက်ပြီးလာမယ့်ကာလတွေအတွင်းဗီယက်နမ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနအနေနဲ့လည်းမိတ်ဖက်နိုင်ငံတွေနဲ့အလားတူပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုံ့ဆော်သွားဖို့မျှော်လင့်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာဒီနိုင်ငံကရာဇဝတ်ဂိုင်းကောင်းဆောင်တူပါဝင်လူ၃ယောက်ကိုအောက်ရီလိုက်ဆောင်မှုတိုက်ဖျက်ရေးအာဏာတွေသုံးပြီးအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်ဒီထဲမှာတရုတ်နိုင်ငံက 14K trial လို့ခေါ်တဲ့ရာဇဝတ်ဂိုင်းကောင်းဆောင်လည်းဖြစ်တရုတ်ကွန်မြူနတီပါတီရဲ့တရုတ်လူမှုနိုင်ငံရေးတိုင်ပင်ခံညီလာခံဖွဲ့ဝင်တူလည်းဖြစ်တဲ့ဝမ်ကျောက်ကိုလည်းပေါင်းပါတယ်။ဝမ်ကျောက်ကနဲ့တူလိုင်ဘေးရီးယားနိုင်ငံရဲ့ထိပ်တန်းနိုင်ငံရေးသမားတူနဲ့ကာဂစ်စတန်ဝန်ရှိသူဟောင်းတူတို့ကိုပြစ်မှတ်ထားဒဏ်ခတ်ရေးယူလိုက်ပြီးသူတို့ကိုအမိမဲစီရင်ထည့်သွင်းလိုက်တယ်လို့အမေရိကန်ဗဏ္ဍာရေးဌာနကဗိုလ်ထုနေမှာကြေညာပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုတွေရအမေရိကန်ရဲ့တရားစီရင်ပိုင်ခွင့်အာဏာအောက်မှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကထိန်းချုပ်သွားမှာဖြစ်ပါတယ်။ဝန်ကြောက်ကူကတရားမဝင်ရာဇဝတ်မှုတွေနဲ့မကင်းတဲ့လှုပ်ရှားမှုတွေကိုဖုံးကွယ်ဖို့အတွက်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းအောက်ကနေသူ့ရဲ့ကုမ္ပဏီတွေကိုတုံးချနေတာဖြစ်တယ်လို့စွပ်စွဲခံထားပါတယ်။ရာဇဝတ်မှုနဲ့ပတ်သက်တဲ့သူ့အပေါ်စွပ်စွဲချက်တွေထဲမှာမွေးစည်းကုန်ကူတာတရားမဝင်လောင်းကစားလုပ်ငန်းတွေ တရားမဝင်လုပ်ငန်းတွေနဲ့လူကုန်ကူးမှုတွေလည်းပေါင်းပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းကရင်ပြည်နယ်မြောက်ဝတီမြို့နားကရွှေကုတ်ကိုမြို့သစီမံကိန်းပါဝင်ဆောက်လုပ်ရေးစီမံကိန်းကြီးတွေမှာဝမ်ကျောက်ကိုရဲ့ကုမ္ပဏီတွေပါဝင်လှုပ်ဆောင်နေတယ်ဆိုတာကိုအမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP ရဲ့ညာသေးခင်ကထုတ်ပြန်တဲ့အစိုးရခန္ဓာတစ်ခုမှာဖော်ပြခဲ့ပါတယ်ခင်ဗျာဟောင်ကောင်နဲ့မကာကိုသွားရောက်မဲ့အမေရိကန်သံတမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတဲ့သူတွေကိုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးထားတာကိုပြန်ရုပ်သိမ်းသွားမယ်လို့တရုတ်နိုင်ငံကဒီနေ့ပြောလိုက်ပါတယ်။အမေရိကန်ကတရုတ်တာဝန်ရှိသူဒါဇင်ပေါင်းများစွာကိုစီးပွားရေးတံခါးပိတ်ဆို့မှုတွေနဲ့ခီးသွားလာခွင့်တွေပိတ်လိုက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကအခုလိုတုံ့ပြန်လိုက်တာပါ။အမေရိကန်ဆိုရတာဝန်ရှိသူတွေလွှတ်တော်မှတ်တွေအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကတာဝန်ရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဟောင်ကောင်ပေါ်သူတို့ရဲ့စိုးရွားတဲ့လောရတီကိုတုံ့ပြန်တဲ့အနေနဲ့အလားတူတံခါးပိတ်ဆို့မှုတွေကိုပြန်ချမှတ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရဟွာချွန်ရင်းကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ NLA ရှိပြီးမှားရတဲ့လမ်းကြောင်းကိုရှေ့ဆက်မတိုးဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းလိုတယ်လို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့ဘယ်လိုတံခါးပိတ်ဆို့မှုတွေကိုချမှတ်မယ်ဘယ်တော့စတင်မယ်ဆိုတာကိုတော့သူကအသေးစိတ်ပြောဆိုသွားခဲ့ခြင်းတော့မရှိပါဘူး။ဟောင်ကောင်ရဲ့မျိုးသားလုံခြုံရေးဥပဒေနဲ့ဟောင်ကောင်ကအတိုက်ခံလွတ်တော်အမတ်တွေကိုပြီးခဲ့တဲ့လကဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးတရုတ်ဆိုရတာဝန်ရှိသူ14ယောက်ကိုအမေရိကန်ကစီးပွားရေးတံခါးပိတ်ဆို့မှုတွေချမှတ်ပြီးခီးသွားလာခွင့်တွေပိတ်ပင်တားမြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ ဗီဒီယိုကနေဂျာတာပရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည7နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
တမရုံနဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့ကကုစလဲတွေဝါလက်နက်ကန်ဖွဲ့ထိန်းချုပ်ရာဒေသမှာတွေ့ဆုံပြီးရခိုင်ပြည်နယ်ငင်းချမ်းရေးဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရခိုင်ပြည်နယ်မှာရွေးကောက်ပွဲချင်းမနိုင်မဲ့အခြေအနေတွေဖန်တီးဖို့အေးအေးရခိုင်လက်နက်ကန်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမရုံကလက်ခံခဲ့ပြီးနောက်စိုက်ပွဲတွေရပ်ဆိုင်းနေတာဆလတ်လောက်ရှိလာချိန်မှာပဲနှစ်ဖက်ကုစလဲတွေပရမဆုံးအကြိမ်တွေ့ဆုံကြတာဖြစ်ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ထိန်းချုပ်ရာပန်ဆန်းဒေသမှာမနေ့တုန်းကသနာရီလောက်ကြာတွေ့ဆုံရမှာရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးကိစ္စကိုအဓိကဆွေးနွေးဖြစ်တယ်လို့ AA ဖွဲ့ပြောခွင့်ရခိုင်သူခကခုလိုပြောပါတယ
်မနေ့ကပန်ဆန်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်အဖွဲ့နဲ့ကျွန်တော်တို့ဒီရခိုင်တပ်တော်ကကိုယ်စားလှယ်အဖွဲ့တွေတနာရီကြာတွေ့ဆုံဆွေးနွေးခဲ့ကြတာရှိတယ်ဗျ။ဟိုအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့ငင်းချမ်းရေးနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုဆောင်ရွက်နိုင်ဖို့နဲ့နှစ်ဖက်အပြစ်ခရစေကိစ္စကိုဟိုတေချာအောင်လှုပ်ဆောင်နိုင်ဖို့အဲ့ဒီကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတာဖြစ်တယ်ဗျ။
တမရုံနဲ့အေအေဖွဲ့ကြားပြီးခဲ့တဲ့လကုန်ပိုင်းမှာပရမဆုံးအကြိမ်အွန်လိုင်းကဆွေးနွေးခဲ့ကြပြီးနောက်အခုနောက်ထပ်ဓာတ်ရိုက်တွေ့ဆုံရမှာဆွေးနွေးခဲ့ကြတဲ့အသေးစိတ်အချက်လက်ကိုတော့အေအေဖွဲ့ဘက်ကပြောဆိုတာမျိုးမရှိသလိုတမရုံဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးတွေ့ဆုံမှုနဲ့ပတ်သက်လို့ပုံမူသိရှိနိုင်အောင်တမရုံပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးမနေ့ကတွေ့ဆုံမှုမှာတမရုံဘက်ကကုစလဲဖွဲ့ကိုဒုတိယစစ်ဘက်ရေးရလုံခြုံရေးရာရှိချုပ်ဗိုလ်ချုပ်သူဦးဆောင်ခဲ့ပြီးအေအေဖွဲ့ကတော့ဒုတိယစူးစီးချုပ်ဘုံမှုချုပ်တောက်တာညိုသွန်းအောင်ဥဆောင်ခဲ့တာပါ။နိုဝင်ဘာလ25ရက်နေ့ကအွန်လိုင်းကနေတွေ့ဆုံရမှာတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်လည်ယုံကြည်မှုကိုဆက်လက်ထိန်းသိမ်းဖို့ကိစ္စတွေကိုဆင်နွှဲခဲ့ကြကြောင်းလည်းအေအေဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီကံပြင်းနဲ့မှာစစ်ရေးသိမ်းမှနေတဲ့သမတော်နဲ့အေအေဖွဲ့တို့ကြားတိုက်ခိုက်မှုတွေရပ်ဆဲပြီးဆွေးနွေးမှုတွေစတင်နေတဲ့ပေါ်ဗုဒ္ဓတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေစုလို့ရခိုင်နိုင်ငံရဲ့အတိုင်းဝန်းကကြိုဆိုကြပါတယ
်ဒီလိုတိုက်ခိုက်နေတဲ့အားတို့ရပ်ဆဲပြီးမှဒီလိုသဘိုးမှထိုင်မှဆွေးနွေးတယ်ဆိုတာကောင်းတဲ့လက္ခဏာပဲလေအဲကြိုဆိုရမှာပေါ့နိုင်ငံရေးအရာဆိုဆွေးနွေးတဲ့လမ်းကြောင်းကိုတော့ပြောရဆိုတော့တစ်ဆင့်ပြီးမှတစ်ဆင့်သွားမှာပါအကောင်းဆုံးဖြစ်ဖို့တော့မျှော်လင့်နေပေါ့နော်
ပြည်ကတလကဆက်လို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆဲနေပေမဲ့တမတော်ကအင်အားဖြည့်သိမ်းနေတဲ့သတင်းတွေကြောင့်တိုက်ခိုက်မှုတွေတကြောပြန်ပေါ်ပေါက်လာမှာကိုဒေသခံတွေစိုးရိမ်နေကြောင်းလဲပရမကျိန်တွေ့ဆုံမှုပြီးထုတ်ပြန်ခဲ့တဲ့ AA ဘွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြောက်တော်မြို့နယ်ကဒေသခံလူဖြစ်တဲ့ဦးကျော်မူကလည်းတမတော်ကအင်အားဖြည့်သိမ်းနေတဲ့လို့ရတွေကြောင့်လုံခြုံရေးအတွက်စိုးရိမ်တယ်လို့ပြောပါတယ်
။ဘယ်ကိုဖြစ်တယ်လို့မရှိဘူးဒါပေမဲ့သူတို့ကကားနဲ့တမျိုး Tempo နဲ့ဒီ ZMP ဖုန်းနဲ့တမျိုးနဲ့အင်အားနဲ့လူအင်ဖြစ်ဒါတော့ကျွန်တော်တို့မြင်တွေ့ရတယ်ခင်ဗျ။ပြန်အားဖြစ်နေတဲ့အချိန်မှာတော့ကျွန်တော်တို့မပြန်ရဘူး
။ရခိုင်ပြည်နယ်မှာတလကြာတိုက်ပွဲတွေရပ်ဆိုင်းနေတာကြောင့်တိတ်နဲ့ချီတဲ့ဒုက္ခသည်တွေထဲကနေရပြန်သူတချို့လည်းရှိနေပါဗါ။ဒါပေမဲ့လည်းခံမှန်းချေရှိပေမဲ့အများစုကတော့နေရမပြန်နိုင်ကြသေးပါဘူး။ သမရောနဲ့အီဖွဲ့ကြနှစ်နှစ်လောက်ကြစိုက်ပွဲတွေကြောင့်အရသာထိခိုက်တည်ဆုံးမှုတွေနဲ့တိုင်းနဲ့ချီတဲ့ဒေသခံတွေနေရာစုခွာရတဲ့အခြေအနေတွေကြုံနေရတာကြောင့်တိုက်ခိုက်မှုတွေရပ်ဆိုင်ထားဖို့ကုလသမဂ္ဂနဲ့နိုင်ငံတကာသံတမန်တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းအိမ်
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook
အစားအသောက်နားမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ကြောက်တဲ့အပြည့်ပြဆိုင်ရာလူခွင့်ရေးနေ့ဖြစ်ရခိုင်ပြည်နယ်မှာလှုပ်ရှားခဲ့ကြတဲ့လူငယ်၃ ဦးကိုရှေ့တပ်ဖွဲ့ကဖမ်းဆီးပြီးခွင့်ပြုချက်မရဘဲစိုးဝဲလှုပ်ရှားမှုနဲ့မှုဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်။ ကျွန်တော်တန်နိုင်ပါအပြည့်ပြဆိုင်ရာလူခွင့်ရေးနဲ့ထိမှဖြင့်စစ်တွေမျိုးကဒီကနေ့အစောပိုင်းလှုပ်ရှားမှုမှာဥဆောင်သူလူငယ်၃ဦးကိုရေးတပ်ဖွဲ့ကဖမ်းဆီးခဲ့တာပါစစ်တွေမျိုးမှာရေးစခန်းကဖမ်းဆီးတော်သူ၃ယောက်ကိုတော့ညီဆန်းကစုဝဲခင်းနဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်၁၉ရေးယူခံခဲ့ရတယ်လို့လေကိုရန်မှုန်ဖွင့်ခံရသူတဦးဖြစ်တဲ့ကိုနန်နိုင်ထွန်းကပြောပါတ နဲ့ကျွန်တော်တို့ဒီတမွေပိုင်းရိုက်နေတဲ့အချိန်ကို10နာရီလောက်အဲဒီမှာဒီရဲသားလာပြီးတော့ဒီဟိုဟဲဟိုဘယ်လိုပြောမလဲခေါ်ဆောင်တော့ပေါ့ကျွန်တော်တို့ဟုတ်အဲပုံမကတော့ကျွန်တော်တို့ဒီပုံမ19ပေါ့ညစီပုံမအဲ့ဒါနဲ့ကျွန်တော်တို့ကိုအခုလုပ်ဖွင့်ထားပါရောအဲပြီးလို့ရှိရင်ဒီအခုဒီနောက်ထပ်15ရက်နေတို့ကဒီအကြောင်းကြားမယ်ပေါ့နော်အဲ့လိုမျိုးပြောပါရော
အပြည့်ပြည့်ဆိုင်ရာလူခွင့်ရည်အနေနဲ့အမျိုးသမီးကျန်းဖတ်မှုပတ်ပြောက်ရဲ့အထင်မှဖြစ်လူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့လှောက်ရှားခဲ့ကြတာလို့လည်းပြောပါရယ်လှောက်ရှားမှုမှာဥဆောင်သူတွေကိုရေးတပ်ဖွဲ့ကမုံဖွင့်ခဲ့ပြီးနောက်မှာတော့အမခန်နဲ့ပြန်လွှတ်ပေးခဲ့ကြောင်းလည်းမုံဖွင့်ခံထားသူနောက်တူဦးဖြစ်တဲ့မခိုင်မြသူကပြောပါရယ
်ဟုတ်ဘယ်လိုမျိုးပြောရမလဲဒီနေ့အကြတဲ့လူခွင့်ရည်နေ့လည်းဖြစ်တယ်ပေါ့နော်အာလူခွင့်ရင်းလေးလေးဖြစ်တဲ့တစ်ဆက်မှာခုနကပြောသလိုဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လှူရှာမှုတွေလေးဒီရဲ့ဘက်ကအာဒီအတိုးအထိမှာရှိရပေါ့နော်16ရက်တာလှူရှာမှုလို့ရှိရအဲဆိုတော့ကျမတို့အနေနဲ့ဟိုလူခွင့်ရေးကိုတန်ဖိုးထားတယ်လေးစားလိုက်နာတယ်အမျိုးသမီးအခွင့်အရေးတွေကိုလည်းကျမတို့အနေနဲ့တန်ဖိုးထားလေးစားလိုက်နာတဲ့အတွက်အာဒီလိုမျိုးလှူရခြင်းဖြစ်တယ်နောက်တစ်ဖက်မှာကျမတို့အနေနဲ့ဟိုလူစုလူဝေးလှူတဲ့အပိုင်းမှာလည်းဟိုလူရည်ကတိတ်အများကြီးရှိရှိကြည့်ရမဟုတ်ဘူးပေါ့နော်လမ်းချရင်းပါလာကြတာဖြစ်တဲ့တချို့လူတွေကကြတော့ဆိုတော့ဟိုညီစုစီနဲ့အခုလောလောဆယ်မှာတော့ကျမတို့ညီစုစီနဲ့အမခံလှပေးလိုက်တယ်ပေါ့နော
်ညင်းရှမ်းစွာစူဝေခင်းနဲ့ညင်းရှမ်းစွာစီတန်းလှစ်လေခင်းဆိုင်ရာဥပဒေပုံမှန်19ရာအများဆုံးထောင်ဒဏ်3လကနေငွေဒဏ်3000ဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးကိုကြက်ခံနိုင်ပါတယ်လုံခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကရေးယူဖို့စီစဉ်နေတဲ့အပေါ်မှာတော့ကိုယ်တိုင်တရားစွဲခံထားသူနောက်တူဦးဖြစ်တဲ့ကိုတန်းလှကခုလိုတုံ့ပြန်ပြောဆိုပါတယ်
အော်ကျွန်တော်တို့ကပြောချင်တာကဒီကအဖြစ်ဒီကိစ္စကဒီတကယ်တည်းအစိုးရကိုယ်တိုင်ကလည်းဟိုမုံမင်းပေါ့လေသူ့အနေနဲ့ဟိုဖြည်းဖြည်းရောက်လုတ်တဲ့နယ်ပေါ့လေဒီတူဆိုးတဲ့ပြေကွာတူဆိုးတဲ့ဒီလူခွင့်ရေးနဲ့ကိုတူဆိုးတဲ့အဖိမဲ့တွေသူ့အနေနဲ့လုတ်တဲ့နယ်တော်ကအနေနဲ့မလုပ်ဘူး။ဟာကျွန်တော်တို့ဒီတူနေတဲ့ကျေဆွေတာကိုတော့မှသူတို့အဲအရေးယူတာတော့လုပ်တယ်ဆိုတော့ဘယ်နည်းစိတ်ကမကောင်းဘူးပေါ့ဗျာ။နော်။အဲ့လိုမျိုးတော့ကျွန်တော်တို့ခံစားရပါတယ
်။လုတ်ခွင့်ရနေ့ဖြစ်ဥဆောင်လှုပ်ရှားမှုကြောင့်လူငယ်၃ဦးကိုရေးယူထားတဲ့ကိစ္စနဲ့ပတ်သက်လို့စစ်တွေမျိုးမရေးစခန်းကိုဘူရော်ရဲကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြစ်ဆိုတဲ့သူမရှိခဲ့ပါဘူး။ရခိုင်ပြည်နယ်မှာတပ်မတော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ရဲ့စီရေးပဏိပခတွေကြောင့်ဒေသခံတွေလူခွင့်ရချိုးဖောက်မှုတွေရင်ဆိုင်နေရတဲ့ပေါ့ကုလသမဂ္ဂပါဝင်နိုင်ငံတကာအတန်းဝန်နဲ့တက်ကြလှုပ်ရှားသူတွေကပါစိုးရင်နေတဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာဖြစ်ပါတယ
်ဒီကနေ့ကြာရောက်တဲ့ပြည်ပဆိုင်ရာလူခွင့်ရနေမှာပဲမြန်မာနိုင်ငံကတက်ကြလှုပ်ရှားသူတူဖြစ်တဲ့ဒေါ်နှုံးလာကိုဆွေဒင်နိုင်ငံခြေစိုက်ဖွဲ့စည်းတစ်ခုကနိုင်ငံသားခွင့်ရကာကွယ်ရေးလှုပ်ရှားမှုစုပေးလိုက်တဲ့အကြောင်းပြပါပါမယ်ကျွန်တော်ထောက်ခံပါဒ ဒီမိုကရေစီရဲ့လှုပ်ရှားသူတူလည်းဖြစ်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်နောင်းလာကိုဆွီဒင်နိုင်ငံခြေစိုက်နိုင်ငံသားခွင့်ရေးများအတွက်ကာကွယ်ရေးလှုပ်ရှားသူများအဖွဲ့ကစုကြည်မြင့်လိုက်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီတိုင်းသားတွေအခွင့်အရေးနဲ့ခွဲခြားဖိနှိပ်မှုတွေကိုစန့်ကျင်လှုပ်ရှားခဲ့သူအဖြစ်စုပယ်ခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။စုကြည်မြင့်ခံရတဲ့အတွက်လူခွင့်ရေးလှုပ်ရှားမှုတွေအတွက်တွန်းအားဖြစ်စေတယ်လို့လည်းဒေါ်နောင်းလာကပြောပါတယ်။
ဟာကျမတို့ရဲ့လက်ခဲတဲ့ပုံမှာကျမတို့ရေမဟုတ်တော့ဘဲနဲ့ကျမတို့ကဘာနဲ့ကအတိမတိရပေါ့နော်အာဒီကမှာကဘာကနေကျမတို့ရဲ့တူရဲ့တူပြီးရင်အဝင်းရင်ပြီးတယ်ဒီကကျမတို့အာပို့ပြီးတော့အရှိလာတယ်ပေါ့နော်ကျမတို့ဒီလိုကနန်းလေပြီးတော့အာလူအချင်းကြီးကိုဒီလိုကြီးကမှာဆောက်ပြန်ဝေဖန်နေလေပြီးပြီးပြန်ကျမတို့စဉ်းစားရမယ်ကျမတို့
ဒီစုကတော့အရင်ကဘယ်လာရုတူရကီနိုင်ငံနဲ့ဆူဒန်တောင်ပိုင်းကလူခွင့်ရေးတက်ကြလှုပ်ရှားသူတွေကိုပေးအပ်ခဲ့ပူပါတယ်။အပြည်ပြည်ဆိုင်ရာလူခွင့်ရေးနေမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတိုးတက်ဖို့လိုအပ်ချက်တွေရှိနေတာကိုလည်းတက်ကြလှုပ်ရှားသူတွေကထောက်ပြနေကြတာပါ။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းခဲ့တဲ့လုပ်ရက်တွေရှိနေပြီးမယ်။အားနည်းချက်တွေအများပြားရှိနေစေဖြစ်ပြီးအထူးသဖြင့်လက်နက်ကင်ပဋိပက္ခဖြစ်ရာဒေတာတွေမှာလူခွင့်ရေးချိုးဖောက်မှုပြဿနာတွေပိုပြီးတွေ့ရလေရှိရလို့လေလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာကဒေါက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဟိုမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့နော်တချို့တော့ပြည်တွင်းဥပဒေတွေပေါ်ပေါက်လာသလိုနိုင်ငံတကာစာချုပ်တွေလက်မှတ်ထိုးလာတာဒါကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်အတိမတ်ပြောရမယ်ဟာပါ။ဒါကလူခွေနဲ့ပတ်သက်ပြီးတော့အတိုက်ဆိုင်ရှိနေပြီးကာလရှိသည့်တိုင်အောင်လူခွေနဲ့ပတ်သက်တည်ယုံညွန်းနှံ့ကိုရေးဆွဲတာတက္ကသိုလ်တွေမှာတင်ကြားမှုတွေရှိပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့အားမလို့အားမရဖြစ်တဲ့ကိစ္စတွေရှိပါတယ်ခင်ဗျာ။လူခွေရေးရင်းချမ်းရေးနဲ့ကျွန်တော်တို့ဒီမိုကရေစီကအမြဲတမ်းဆက်ဆက်နေပါတယ်။ကျွန်တော်တိုင်းပြည်မှာဒဏ်ပညာမှုမရှိတဲ့အတွက်ဒီတိုင်းရင်းသားဒေသတွေမှာလက်နက်ကင်စစ်ပွဲတွေဖြစ်နေတယ်ရင်းချမ်းမှုမရအောင်။အဲ့ဒီကနောက်ဆက်တွဲပါလာတဲ့ကိစ္စကတော့လူခွေချိုးဖောက်မှုတွေပါလူခွေချိုးဖောက်မှုဆိုတာလက်နက်ကိုင်တပ်ဖွဲ့စစ်ပွဲကာလအတွင်းမှာတပ်ဖွဲ့တွေဘယ်သူပဲကျူးလွန်ကျူးလွန်လူခွေချိုးဖောက်မှုဖြစ်ပါတယ်ဒါပေမဲ့ကျူးလွန်လူတွေပဲဖြစ်ဖြစ်ခံရတာကတော့ဒီအသားတွေပဲဖြစ်တယ
်တမနာဦးဝင်းမြတ်ကတော့လူခွေရင်ကိုအလေးမထားတာဟာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုလစ်လျူရှုလာတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးအသိပညာတွေကိုလူလူကြားမှာကြည်ကြဲပြည့်မြတ်နားလည်သဘောပေါက်ဖို့အရေးကြီးတယ်လို့လည်းဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အထိမ်းအမှတ်ဖြစ်ပြောကြားထားပါတယ်ခင်ဗျာကျွန်တော်ထအောင်ခန်းမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာမကြသေးခင်ကဆားလို့ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာကြောင့်ထိ ंछ ုံနိုင်အောင်ကြိုးပမ်းနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကချင်ပြည်နယ်မှာကြောက်စိမ်းလုပ်ငန်းတွေကြောင့်ထင်ရှားတဲ့ဖားကန့်ဒေသအပါအဝင်နေရာတချို့မှာကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်သွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားရပြီးစောင့်ကြည့်စစ်ဆေးမှုတွေကိုလည်းတိုးမြှင့်နေပါတယ်။မကြသေးခင်ကဆားလို့ယောဂဘူးရှိသူအတီးပြူလူနာတွေများလာတာကြောင့်ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုလိုက်နာအောင်စီစဉ်နေရတယ်လို့လည်းဖာကန်မျိုးနဲ့ကြက်ချိန်လေးအသင်ွယ်ဥက္ကဋ္ဌဦးတန်းစော်ကုန်းက FOA ကိုပြောပါတယ
်ပထမလိုင်းကတော့ပေါ်ပေါ်ပါပါလေးကျွန်တော်ဖြတ်တန်းရတယ်ဖာကန်မှာပို့တွေ့မလာဘူးပေါ့စကန်ဝင်းမှာကျွန်တော်ကျွန်တော်ပို့တွေ့တဲ့တောင်ရွာတွေဝါတဲ့အနေနဲ့တော့မှကျွန်တော်ထိန်းချုပ်မှုကလွယ်တယ်တောင်ရွာကိုကျွန်တော်ကတ်တက်အနေမည်ဖြစ်သတ်မှတ်ပြီးတော့မှဒီရွာထဲမှာပြည်ရွာထဲမှာရှိတဲ့ဒီသူတွေကိုကျွန်တော်စောင့်ဝင်နေအတွက်ဒီကျမရဲ့အတွက်ဆောက်ဆောင်မှုတွေအဲ့ဒါတွေကိုချိန်နဲ့တည်ငြိမ်ပေါ့ဒီနေရာနဲ့ဒီစစ်စစ်မမတ်ပေါ့စီကန်းချင်းရှိနေကျွန်တော်တို့ထိ ंछ ုပ်လို့ရတယ်အခုကကျတော့ကျွန်တော်တို့ပိုးတွေ့လာတဲ့ဟာကနေရာလေးကစိတ်စိတ်လာတယ်စိတ်စိတ်လာတဲ့ခါကျတော့ဒီထိ ंछ ုပ်ဖို့ကခက်သွားပြီ
မြန်မာနိုင်ငံမှာဒီနှစ်ဆန်းပိုင်းကစလို့ယောဂကူးစက်မှုတွေကြုံရချိန်ကကချင်ပြည်နယ်မှာအတည်ပြုလူနာမရှိခဲ့ပေမဲ့တကြောပြန်ကူးစက်မှုတွေတိုးလာရကအခုခါမှာတော့ဖားကန့်မြို့နယ်မှာအတည်ပြုလူနာ228ဦးထိရှိနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတာကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်တာအပါအဝင်ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိန်းမျိုးက VOA ကိုပြောပါတယ
်။လူနာတွေချိန်နေတာကတော့တယောက်ကတော့ဆွေညာတယ်ကျန်တဲ့လူတွေကတော့အကုန်လုံးကောင်းကြပါတယ်လက်ရှိကျွန်တော်တို့မြို့မှာဆေးရုံတက်နေလို့တော့တယောက်မှမရှိဘူးပြမကြီးနားမှာ
ကျွန်တော်တို့မြို့ကနေပတ်သက်ပြီးအစီအစဉ်တင်နေတာတော့၃ယောက်ရှိတာပေါ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါအချိန်ကတော့ကျွန်တော်၆ယောက်ပေါ့နော်စစစောင်း၆ယောက်ရှိတယ်အဲ့ဒါတွေအတွက်ကာကွယ်တဲ့အနေနဲ့ကျွန်တော်အဓိကတော့ရန်ကုန်ပြည်နယ်မန္တလေးပြည်နယ်နောက်ဖက်ကန်ပြည်နယ်အဲ့ဒါတွေကနေယောဂပါလာတဲ့ခါကျတော့မြို့မှာမြို့ဝင်မြို့ထွက်ကိစ္စစစ်စီးထားတယ်ကျမရင်းနဲ့အောက်ဆောင်ဝန ာဝန်ထမ်းကူညီသူတွေရှားမှလည်းအခက်အခဲတွေတိုးလာနေတယ်လို့ဒေါက်တာသိန်းမျိုးကပြောပါတယ်
ကျမရဲ့ဝန်ထမ်းတွေလည်းဒီသူထားတဲ့သူရှိမဲ့ဝန်ထမ်းတွေကိုလည်းအကုန်လုံးဆောင်ဝင်တဲ့ဆရာမတွေပြည်သူအောင်ဖြည့်တယ်ဝန်ထမ်းမိုင်းလည်းလေဟာမှုမရှိဘူးအကောက်ကပစ္စည်းလည်းလေဟာမှုမရှိဘူးလူမျိုးရေးဖွဲ့စည်းတွေလည်းတက်ကြပါတယ်ကြာလာတော့နည်းနည်းလေးနည်းနည်းလေးမောလာတဲ့သဘောပဲရှိပါတယ်နော်စိတ်တက်ခွန်အားတော့ခံခံပေးရတာပေါ့
ကျမရဲ့နဲ့အောက်စားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတော့ဝန်ထမ်းအားမမြအောင်တာဝန်ထမ်းဆောင်နေကြတယ်ကျမရဲ့ဝန်ထမ်းတွေအနေနဲ့ကာယောဂါကူးစက်မခံရအောင်အထူးသတိရှိဖို့တိုက်တွန်းထားပါတယ်ကျမ၏ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကာယောဂါကြောင့်သေဆုံးသူ 2,100 ကျော်နဲ့အတူပြုလူနာပေါင်းကတော့ 33,000 ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံကတင်ပို့ရဲ့ရေထွက်ကုန်ပစ္စည်းတွေကိုကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပါမတာတင်သွင်းခွင့်ပြုဖို့တရုတ်နိုင်ငံကကန့်တတ်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်ကြုံနေရတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာရေထွက်ကုန်တွေအားလုံးကိုဗစ်ရောဂါတခွဲစစ်ဆေးဖို့နဲ့သတ်မှတ်ထားတဲ့သီးသန့်တူလောင်ကမ်းတွေနဲ့ပို့ဆောင်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်တောင်ရှိသူတွေကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်ကြုံနေရတာဖြစ်ပါတယ်။ဒီကိစ္စအတွက်မြန်မာနိုင်ငံကကုန်သည်တွေနဲ့လုပ်ငန်းရှင်တွေဆွေးနွေးတိုင်ပင်ဖို့စီစဉ်ထားကြောင်းလဲမူဆယ်၁၀၅မှာကုန်သည်ရေးဆောင်တာဝန်ခံဦးမင်းအောင်ရေးက VOE ကိုပြောပါတယ်။
ဒီမနေ့ပြန်ကိုတော့ကျွန်တော်က၅ဦးစီးတို့ရေထွက်ကုန်လုပ်တဲ့ဒီ Aegean Company တို့ကျွန်တော်ကတော့အစည်းအဝေးခေါ်ဖို့လေးပြင်တာလေ။လက်ရှိဘက်ကဒီတရုတ်နိုင်ငံဘက်ကဘာတွေတောင်းဆိုတာလဲ။ဘာလို့ဒီ Aegean ငါးတွေပို့လို့မရမလဲဆိုတော့ကျွန်တော်တို့ဒါကို meeting လေးလုပ်ဖို့တော့ရှိတယ်။ဘာခက်ခဲရှိလဲ။တရုတ်ဘက်မြန်မာဘက်ကျွန်တော်တို့ဒါကိုထဏချင်းဆွေးနွေးဖို့တော့ကျွန်တော်ဆွေးနွေးလာ
။ဤခေတ်သားရဲ့စားသောက်ကုန်တွေကနေကိုဗစ်ရောဂါပိုးကူးစက်နိုင်ခြင်းနည်းပါးရဲ့လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပေမဲ့တရုတ်နိုင်ငံကတော့ပြည်ပကတင်ပို့တဲ့သားငါစားသောက်ကုန်တွေတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။မြန်မာနိုင်ငံရွှေထွက်ကုန်ပစ္စည်းထုတ်လုပ်သူများနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းတွင်ရင်မူဦးမျိုးညွန့်ကတော့တရုတ်အာဏာပိုင်ကြီးရဲ့တောင်းဆိုချက်ဟာခိုင်မာမှုမရှိဘူးလို့ပြောပါတယ်
။တရုတ်ပြည်မှာ product မှာကိုရိုနာဗိုင်းရပ်စ်တွေ့ရလို့ packaging ပေါ်မှာကိုရိုနာဗိုင်းရပ်စ်တွေ့ရလို့ဆိုတာလေ။ကျွန်တော်လေးလာမိတလို့ကျွန်တော်ရှင်းပြရင်တော့ဘယ်တိုင်းပြည်မှာမှအဲ့ဒီလိုကိစ္စမတွေ့ဘူးလို့ရေရက်ပစ္စည်းမှာဆိုလို့ရှိရင်ရေရက်ပစ္စည်းကကုန်ကနေကူးဖို့ဟာအဲ့အကြောင်းမျိုးနေပါလို့တလွေးဆိုရတယ်ဒါကို evidence မရှိဘူးလို့ပြောထားတယ
်ယူနာပြည်နယ်အာနာပိုင်တွေကတော့မြန်မာနိုင်ငံကရေထွက်ကုန်တွေကိုဒီဇင်ဘာ6ရက်ကစပြီးစစ်ဆေးကျင်းပဖို့ညွှန်ကြားထားပါတယ်မိုးစဲနန်းခန့်နေဆက်ကုန်သည်များအသင်းဗဟုအလုံးမှုဆောင်တဲ့ကနန်းလုပ်ငန်းရှင်များအသင်းတောင်းဝန်ရှိသူလည်းဖြစ်တဲ့ဦးထွန်းလင်းဆိုကတော့တရုတ်အာဏာပိုင်ကြီးရဲ့ဆုံးဖြတ်ချက်ကြောင့်မြန်မာကုန်သည်တွေအခက်အခဲကြုံနေရတယ်လို့ VOA ကိုပြောပါတယ်
။တရုတ်ဘက်ကသူတို့ကတော့ကျွန်တော်တို့ဒီကနန်းနဲ့ပတ်သက်တဲ့ပစ္စည်းတွေတော့ကိုဗစ်ကင်းရှင်းကြောင်းထောက်ခံပြည့်ဆိုပြီးတော့အဲ့လိုမျိုးတောင်းတာပေါ့။ပထမကျွန်တော်ကတော့ဒီဘာဦးကြီးရဲ့ရောဂါပိုးမွားကင်းရှင်းကြောင်းဆိုပြီးတော့အဲ့လိုမျိုးနဲ့တောင်းတာနောက်ပိုင်းကျတော့ပြန်ပြီးကြောင်းလဲသွားတယ်အဲ့နောက်ကြီးရဲ့ဒေါကကျင်းချင်းကြောင်းကိုမရတဲ့ဘူးကိုဗစ်ကျင်းချင်းကြောင်းဆိုပြီးတော့တောင်းတာတောင်းတော့တော်တော်လေးအချက်ရိုက်တာပေါ့ဗျာလူတွေတော့မှမပေးနိုင်တဲ့အနေအထားမျိုးဆိုတော့
တရုတ်အာဏာပိုင်ကြီးရဲ့ကန့်သတ်ချက်အသေးနဲ့ပတ်သက်လို့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်၅ဦးစီးတောင်းရှိသူတွေနဲ့ရေထွက်ကုန်လုပ်ငန်းရှင်တွေရဲ့ဒီနေ့အစည်းအဝေးမှာပြောဆိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဟာတရုတ်နဲ့ထိုင်းနိုင်ငံကိုနေဆက်ကနေရေထွက်ကုန်ပစ္စည်းအများဆုံးတင်ပို့နေရပါ မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်ပြည်ပကိုရွှေထွက်ကုန်တင်ပို့နိုင်တဲ့ပမာဏဟာ2019နှစ်အမေရိကန်ဒေါ်လာ3,000,000,000ကျော်ရှိပြီးအဲ့ဒီထက်က3,900,000ကျော်ဟာနေဆက်ကုန်သွယ်ရေးကရခဲ့ရဖြစ်ပါတယ်မြန်မာနိုင်ငံမှာမကြသေးခင်လာရီယာဆာလိုကိုဗစ်ရောဂါကူးစက်မှုတွေတိုးလာရတာ တိုင်းဆုံးသူ2,000ကျော်နဲ့ကူးစက်မှုဟာတရုတ်နိုင်ငံထက်ရောက်ပိုများနေပြီးတသိန်းကျော်ရှိလာရာကတရုတ်နိုင်ငံဘက်ကလည်းနေဆက်ကုန်သွယ်ရေးနဲ့အသွားအလာဝင်ထွက်တာတွေကိုကန့်သတ်လာနေရဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့နေရဖြစ်ပါတယ်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီဒလေးကိုပြည်စုပြောထောင်ရမှာပြည်သူသဘောထားစစ်တမ်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီမိုကရေစီဒလေးပြည်စုပြောထောင်ရမှာတိုင်းသူပြည်သားတွေနိုင်ငံရေးဗဟုသုတဘယ်လောက်ရှိတယ်လဲဆိုတဲ့မေးခွန်းဟာအလွန်အရေးကြီးပါတယ်။ရွေးကောက်တင်မြောက်ထားတဲ့အစိုးရအကြောင်းပြည်သူတွေဘယ်လောက်သိတယ်လဲဆိုတဲ့အချက်ဟာအရေးကြီးပါလေ။ဒါပေမဲ့ပြည်သူသဘောထားလေ့လာတယ်ဆိုတာငွေကုန်လူပန်းဖြစ်လို့ငွေအင်အားကောင်းတဲ့အဖွဲ့အစည်းတွေကသာစွန့်ဆောင်နိုင်တာတွေ့ရပါတယ်။ Washington အခြေစိုက် NDI National Democratic Institute ကလည်းငွေကြီးနဲ့နည်းပညာထောက်ပံ့ပြီးပြည်သူသဘောထားလေ့လာဖို့ကူညီလက်ရှိပါလေ။ပြည်သူသဘောထားကမ္မနိုင်အောင်အမေရိကန်အခြေစိုက် IRI International Republican Institute ကလွန်ခဲ့တဲ့နှစ်လယ်မှာစစ်တမ်းကောက်ယူပါရတယ်။2014ကစပြီး IRI ကစစ်တမ်းကောက်ယူနေတာမို့ယခုအချိန်ဟာတတိယမြောက်ဖြစ်ပါတယ်။တိုင်းနယ်ပြည်နယ်တွေကအမျိုးသား2000နီးပါးနဲ့အမျိုးသမီး2000ကျော်စုစုပေါင်း4000ကျော်ကိုတွဲဆောင်မေးမြန်းပြီးတင်ပြထားတာပါပဲရခိုင်မှာ6မြို့နယ်ကချင်မှာ2မြို့နယ်နဲ့ရှမ်းပြည်မှာ13မြို့နယ်ကိုသာပဋိပက္ခပြစ်ပွားနေတာမှုခြံလှက်ခဲ့ရတယ်လို့ဆိုပါတယ်ဒါကြောင့်စစ်တမ်းမှာမပါသူတတန်းကျော်သာရှိပါတယ
်2014စစ်တမ်း2019 2019စစ်တမ်းစတဲ့ပြည်သူသဘောထားစစ်တမ်းသုံးခုစလုံးမှာမြန်မာနိုင်ငံဟာအကောင်းဘက်ကလမ်းကြောင်းအမှန်ကိုဥတည်နေတယ်လို့ပြည်သူ85ရာခိုင်နှုန်းကယုံကြည်ကြောင်းသိရပါတယ်အစိုးရလမ်းကြောင်းအမှားကိုဥတည်နေတယ်လို့ယုံကြည်သူက20ရာခိုင်နှုန်းအောက်မှာရှိပါတယ်85ရာခိုင်နှုန်းကျော်အကောင်းမြင်တဲ့ဒေသတွေဟာကယားကရင်ချင်းအေရဝတီနဲ့မကွေးတိုင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုအလွန်ကောင်းမွန်တယ်လို့ပြောသူ10ရာခိုင်နှုန်းသာရှိပြီးအလွန်ဆိုးတယ်လို့ယုံကြည်သူ9ရာခိုင်နှုန်းရှိပါတယ်အတော်သင့်ကောင်းတယ်လို့ထက်ဝက်ကျော်ကမြင်ကြပါတယ်မိသားစုစီးပွားရေးအလွန်ကောင်းတယ်လို့မြင်သူကအလွန်နည်းပြီးအတော်တန်ကောင်းတယ်လို့ပြောသူက68ရာခိုင်နှုန်းရှိပါတယ်။မိသားစုစီးပွားရေးအခြေအနေဆိုးတယ်လို့30ရာခိုင်နှုန်းကယုံကြည်နေကြပါတယ်
။တိုင်းနယ်ပြည်နယ်အားလုံးမှာမူရစ်ဆေးဝါးသုံးစွဲမှုကိုအကြီးမားဆုံးပြဿနာအဖြစ်မြင်ကြပါတယ်။ကချင်၊ကယား၊ရခိုင်၊မန္တလေးနဲ့နေပြည်တော်မှာ90ရာခိုင်နှုန်းကျော်ကအလွန်ကြီးမားတဲ့ပြဿနာအဖြစ်မြင်ကြပါတယ်။ကျန်းဒေသတွေမှာတော့ဒီလိုအမြင်ရှိသူ80ရာခိုင်နှုန်းကျော်ရှိပါတယ်။ဝယ်ရှိဝါကိုအကြီးဆုံးအန္တရာယ်လို့ပြည်သူကယူဆပါတယ်။ဒုတိယအကြီးမားဆုံးပြဿနာဟာရာဇဝတ်မှုများပြားတာဖြစ်ပါတယ်။အစိုးရလှုပ်ဆောင်ချက်တွေထဲမှာလမ်းနဲ့တံတားဆောက်လုပ်တာဟာလူကြိုက်အများဆုံးဖြစ်ပြီးပညာရေးအဆင့်မြင့်တင်မှုနဲ့ကျန်းမာရေးပြုပြင်မှုဟာဒုတိယလူကြိုက်အများဆုံးဖြစ်နေပါတယ်။ရေရက်စ်မီအိုးအိမ်မှာလည်းအစိုးရကိုလူကြိုက်များပါတယ
်။မေးမြန်းခံရတဲ့ပြည်သူလူထုအများစုဟာဒီမိုကရေစီကအကောင်းဆုံးအစိုးရစနစ်လို့ယုံကြည်ကြပါတယ်။နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချမှတ်ရမှာအရွယ်ရောက်သူတိုင်းပါဝင်နိုင်ဖို့အလွန်အရေးကြီးတယ်လို့အများစုကယူဆပါတယ်။သုံးပုံတစ်ပုံကတော့အတော်အသင့်သာအရေးကြီးတယ်လို့မြင်ပါတယ်။မေးခွန်းဖြေဆိုသူထွက်ဝက်ကျော်ဟာ နိုင်ငံရေးပါတီကိုထောက်ခံသူတွေဖြစ်ပါတယ်2015ရွေးကောက်ပွဲမှာမဲဆန္ဒပေးသူက83ရာခိုင်နှုန်းရှိပါတယ်မဲပေးသူအများစု89ရာခိုင်နှုန်းကဒေယဝတီတိုင်းကဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်မှာ85ရာခိုင်နှုန်းကျော်ထောက်ခံဖို့လိုတယ်ဆိုတဲ့အခက်အခဲကိုအများစုကမကြိုက်ကြပါဘူးအခက်အခဲမရှိဘဲအခြေခံဥပဒေကိုပြင်ဆင်နိုင်ရေးကိုသာအများစုကထောက်ခံကြတာတွေ့ရပါတယ်
တိုင်းနယ်ပြည်နယ်ကထွက်တဲ့လျှံစတာကိုဒေသခံတွေကပဲစီမံခန့်ခွဲသင့်ပိုရတဲ့နယ်လို့အများစုကမြင်ကြပါတယ်။ဒါပေမဲ့နေပြည်တော်မှာ34ရာခိုင်နှုန်း၊ဘကောမှာ38ရာခိုင်နှုန်း၊မန္တလေးမှာ47ရာခိုင်နှုန်း၊အေရဝတီမှာ55ရာခိုင်နှုန်းနဲ့ရန်ကုန်မှာ56ရာခိုင်နှုန်းမှာတော့ထောက်ခံသူက50ရာခိုင်နှုန်းအောက်မှာသာရှိပါတယ်။ပြည်နယ်တွေမှာ80ရာခိုင်နှုန်းလောက်ထောက်ခံကြတာတွေ့ရပါတယ်။တိုင်းနယ်ပြည်နယ်ကိုကိုယ်ပိုင်အုပ်ချုပ်권ပိုပေးတဲ့နယ်လို့ဝေးမြန်းခံရသူအများစု80ရာခိုင်နှုန်းကယူဆပါတယ်။ကိုယ်ပိုင်ပြဋ္ဌာန်း권အာဏာပိုပေးတာကိုချိန်တယ်လို့ဆိုပေမဲ့ဝင်ကြီးချုပ်ကိစ္စမှာတော့တမျိုးဖြစ်နေပါတယ်။တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်ကိုပြည်ထောင်စုအစိုးရကခန့်အပ်တာကိုလိုလားသူ53ရာခိုင်နှုန်းရှိနေပြီးမိမိတို့ဖာသာခန့်အပ်ဖို့လိုသားသူကလူနည်းစု39ရာခိုင်နှုန်းသာရှိပါတယ်။ပြည်သူသဘောထားကောက်ယူတဲ့အခါမှာအင်တက်ဆင်းလောက်ရတာမို့ဈေးအကုန်ကျများပါတယ် IRI ဟာ2013ကစပြီးနိုင်ငံရေးခေါင်းဆောင်မှုတင်ဒန်းတွေစပေးပါတယ်တိုင်းနယ်ပြည်နယ်တွေမှာအလုံးလုံးသုံးနှုတ်ဝတ်ကြီးကျင်းပပြီးလူပေါင်း1000လောက်ကိုတင်ဒန်းပေးနိုင်ရတယ်လို့ဆိုပါတယ်ပြည်သူအမြင်ကိုစစ်တမ်းကောက်ယူတဲ့ဓလေ့ဟာဒီမိုကရေစီပြည့်စုံပြောထောင်ရမှာအရေးကြီးပါတယ်ခင်ဗျာ
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့စီးကျိုရှိသူကိုဗစ်အတွက်ကြိုတင်ကာကွယ်ရေးကြောင်းပြောပြထားပါတယ်စီးကျိုရှိထားသူတွေမှာကိုဗစ်ဖြစ်လာရင်ပိုအန္တရာယ်ကြီးတာကြောင့်ကြိုတင်ကာကွယ်ရေးတွေပိုလုံသင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါတယ်စီးကျိုရှိသူတွေကိုဗစ်မဖြစ်အောင်နဲ့ကြိုတင်ပြီးစီးကျိုသွေးကြိုထိန်းထားနိုင်အောင်ဘယ်လိုပိုကြိုတင်ကာကွယ်နိုင်ပါလဲဒီအကြောင်းမြန်မာနိုင်ငံစီးကျိုသွေးကြိုရောဂါသင်္ကေတစီးကျိုအထူးကဆရာဝန်ကြီးနဲ့ဂုံတုဆောင်ပါမခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်။ Okay စီးကျိုစီးကျိုအထူးကဆရာဝန်ကြီးပါမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်ဒီကိုဗစ်ယောဂဖြစ်လာရင်စီးကျိုနဲ့ယောဂအခန့်ရှိတဲ့သူတွေမှာပိုပြင်းထန်ပိုသေးဆွံ့ရတဲ့အကြောင်းပြောတဲ့နေရာမှာပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးစီးကျိုကိုထိန်းထားနိုင်ရင်အခုလိုမပြင်းထန်တာနဲ့ဘလူကြောင့်အခုလိုပြင်းထန်ရပြီးဘလူကြိုပြင်းတင့်တာတချို့ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးနောက်ကြိုလှုပ်တင့်တဲ့ဒီကိုဗစ်ကာကွယ်ရေးပိုလှုပ်တင့်တာနဲ့သွေးကြိုထိန်းတာကိုဆက်ပြောမှာမို့ကိုဗစ်ကိုဘလူကြိုပိုကာကွယ်တင့်တာကိုစပြောပြပေးပါလားဆရာကြီး
precaution ပေါ့နော်ဘာလို့တတိထားမယ်ဆိုတော့သွေးကြိုသွေးကြိုရှိတဲ့လူတွေကဒီကိုဗစ်ရောဂါကိုပိုမရဘူးကပိုရေးကြည့်တယ်ပေါ့ရခဲ့လို့ရှိရင်ကိုကအန္တရာယ်များတော့ချစ်တွတ်တယ်ကြောင့်မလို့နော်ကာဂျန်နရယ်ပဲလူတိုင်းလိုက်နာဘူးကြောကာဟုတ်တယ်ပြောနေကြတယ်မတ်ဆိုတတ်မယ်ပြင်ထွက်ခဲ့မတ်တတ်မယ်တတ်မယ်များအပြင်ကိုမသွားဘူးအိမ်မှာပဲနေမယ်တတ်မယ်အိမ်ကိုလူသိမ်းမလာခံဘူးနောက်ပြီးလက်ကိုမကြာခဏစီးမယ်စနစ်ကြီးရနဲ့စီးမယ်အနည်းဆုံးစက္ကန့်20စီးမယ်အဲ့တော့ဆက်ပြံနဲ့အမြုံထောင်အောင်စီးမယ်ဒါမှမဟုတ်ချိုးနေရမှာဆက်ပြံမရဘူးကွာပြင်မလွယ်လူရှိဆိုတော့ဆော်ရတဲ့ပိုးတက်စီးနဲ့လက်ကိုစီးမယ်ပေါ့နောက်တတ်မယ်များအပြင်ထွက်လို့စီးရင်လူများတွေကြိုင်တဲ့မှာဓာတ်လေကခလုတ်တို့ဓာတ်လေကလေကလက်တန်းတို့အဲ့ဒါတွေကိုကြိုင်မယ်ဆိုရင်တဲ့တနေရင်တော့ကျွန်တော်တီရှူးလေးနဲ့ပေါ့တီရှူးလေးနဲ့အုပ်ပြီးကြိုင်မယ်ပေါ့အဲ့လိုမျိုးဟို public ဟိုသူများကြိုင်ထားတဲ့မျက်နှာပြင်တွေမကြိုင်ဘူးလူတွေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီ covid ကိုပိုကာကွယ်ဖို့အတွက
်အိမ်ပြန်ရောက်ဝင်စတာနဲ့လက်ဆေးဖို့လိုမယ်နောက်ပြီးလက်မဆေးတဲ့ပုံစံနဲ့မျက်နှာနှာခေါင်းပါးစပ်ပေါ့အဲ့ဒါတွေမကြိုင်ဘူးကိုသတိထားဖို့လိုမယ်နောက်ချောင်းဆွလို့ရှိရင်အနည်းဆုံးတော့ပါးစပ်ကိုနှာခေါင်းကိုပိတ်ပြီးဆိုမယ်နောက်ဆုံးလက်ကင်ပါမရှိဘူးပေါ့အညာဆိုရင်တော့မှအနည်းဆုံးလက်တစ်ကောက်ကွေးနဲ့ပေါ့နှာခေါင်းပိတ်ပြီးတော့ဆိုမယ်ပေါ့နောက်ပြီးတော့အိမ်မှာတယောက်များကိုဗစ် positive ဖြစ်တယ်ဒါမှမဟုတ်နှာစီးချောင်းဆွဖြစ်နေတယ်လက်ချောင်းနာနေတယ်ဆိုရင်တန်းနေများအဲ့ဒီလူနာကိုမသွားဘူးအနည်းဆုံး6ရက်กว่าနေဖို့အဲ့ဒီလူလည်းနှာခေါင်းစီးတက်ဖို့ကိုကိုရယ်နှာခေါင်းစီးတက်ဖို့အဲ့ဒါတော့အရင်ရည်ကြည့်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ကြိုလှုပ်တင်တာတစ်ခုဖြစ်တယ်ဒီသွေးကြိုကိုထိန်းထားဖို့ပေါ့နော်အဲ့ဒီအတွက်ကိုဆရာဘာစပြောချင်လဲ
သွေးကြိုအတွက်ကတော့နံပါတ်1ကကိုယ့်ကို general health ပေါ့ general health ကိုကောင်းဖို့ဆိုလို့ရှိရင်တော့ကျန်းမာရေးတရားမှာပေါ့ကျမောင်နေဖို့မြန်မာစားတော့ကအញ្ញံရည်ကြည့်ပါတယ်အစီအယူသွေးကြိုလူနာတွေစီယူသွေးကြိုယောဂမတက်အပ်ဖို့လဲလူတယ်မကြဖို့လဲလူတယ်ပေါ့အဲ့တော့အရေးကြီးတာမတက်ဖို့ကဘာလို့လဲဆိုတော့ကျွန်တော်ရှိမှာ
ပြဿနာ ဖြစ်ဆွဲစာ ဆိုပြီးတော့အားမရှိလို့ဆိုပြီးတော့ နှုတ်မုံနေတောက်တဲ့ကိစ္စတွေပေါ့ တို့ရင်းမှာရမြတ်နှုတ်မုံနေရတယ် စီးကျိုနှုတ်မုံလို့ပြောနေတဲ့ဟာတွေကအတော်ကိုစီးကျိုတက်တယ် တကယ်တကယ်တော့ပေါ့ဘူးသူတို့ကစီးပွားရေးရောင်းတန်းတာကြောင်းနေတာ မီ replacement လို့ပြောတာအထမင်းစားပဲနေအထမင်းစားကိုအသာတူတောက်ရမယ်လို့သူတို့ကညွှန်ပြမိမယ်လို့ဗမာလူမျိုးကကြတော့အထမင်းစားတယ်နောက် HIHU ရေးလက်တောက်တယ် အဲ့တော့များသဖြင့်အဲ့စီးကျိုနှုတ်မုံလို့ပြောတဲ့နှုတ်မုံတွေကိုသူ့ကျိုတက်ပြီးတော့ကျွန်တော်လူနာတွေဆို 3-5ယောက် ရှိပြီးဆုံးသွားရတယ်ပေါ့
ဟုတ်ပြီသူတို့ဒီကိုဗစ်လို့ဆိုတဲ့နေရာမှာရောက်နေတယ်ဆေးရုံမှာရောက်နေတယ်ကျောက်ရှိဖုံးချက်တယ်အားသူ့ကျိုကောင်းလို့ညီတို့ဘာတောက်နေလဲမေးလိုက်ရင်ကျမတို့အဲ့ဒီနှုတ်မှုတောင်းတယ်ဟဲအဲ့ဒါမတောက်နဲ့ပုံမှန်လေးပဲစားပြောလို့မရဘူးတောက်နောက်သုံးရတော့နေတည်တော့3ယောက်ရှိပေါ့အဲ့တော့အဓိကကြောချင်တာသူ့ကျိုတက်မဲ့အုပ်စုများကိုမစားဖို့ကြောချင်ဟုတ်ကဲ့ဆရာနောက်ရောဒီသူ့ကျိုကိ
ဲ့တွေးကြတက်တာသတိထားဖို့လိုမယ်။နောက် coffee mate ဆိုတဲ့ဟာမျိုးပေါ့ ready made coffee တွေပေါ့အဲ့မှာ coffee mate ဆိုတာဒါအိုဒီယာနေမျိုးထုတ်တာအစီလည်းတက်တယ်အချို့လည်းတက်တယ်ပေါ့အဲ့လိုဟာတွေတက်နေမြချောင်ဖို့လိုမယ်ပေါ့နောက်ပြီးတော့ဂျုံဖြူနဲ့လုပ်တာလည်းတိတ်နုတဲ့ပေါင်မုတ်တို့ကိတ်မုတ်တို့နော်ဘစ်ကစ်တို့တကြပါတဲ့ cream ပါတဲ့ကိတ်မုတ်တို့နောက်ဗမာမုတ်တွေရဆိုရင်ထညက်ကြံတကာပေါ့အိုဒီပါတဲ့မုတ်တွေပေါ့ချိုးတဲ့မုတ်တွေပေါ့ဒါတွေကျွန်တော်ချောင်ဖို့လိုမယ်မရှိကြီးစနေမကင်းထုံမုံဘိမူလာမူတံမျိုးဆောင်မလို့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီရှောင်ဖို့အစားတောင်းတဲ့ပတ်သက်လို့ပေါ့နော
်တတိပေါ့တတိလေးစားပါစားပါဆိုပြီးတော့ဆရာဦးနေပအောင်ရပြောနေတော့ညလေတတိစားလို့ရှိရင်တီးမှပါတဲ့အချိုတက်က fructose ကတတိရရတကြ fructose ပါတယ်မျိုးသူနဲ့အချိုးကျဖြစ်တဲ့ proportionate ဖြစ်တဲ့ glucose တဲ့တတိမှပါတယ်ဆိုတော့ရှောင်နေရလူနာတွေကိုမပြောဘူးအဲ့တော့ကျွန်တော်ရှိမှာတရပီးစားလို့တွေးကြုံတက်ဘူးဆိုကျွန်တော်ကြိုက်တူလာပြော။နောက်ပြီးတော့ငကမောက်ပီးစားလို့တွေးကြုံနဲ့တည့်တယ်ဆိုပြီးတော့ငကမောက်ပီးစားလို့တွေးကြုံမတည့်ရင်ကျွန်တော်ကြိုက်တူလာပြော။စားတဲ့အတိုင်းတာနဲ့စားမယ့်အချိန်ခါရှိသေးတယ်။အဲ့တော့တွေးကြုံတက်နေတဲ့ကာလမျိုးမှာအဲ့ဒီတတိမစားပါနဲ့ဆိုကျွန်တော်အပြတ်ပြောတယ်။အဲတွေးကြုံကောင်းပြီ control ကောင်းပြီလေဆိုရင်တော့တတိများကိုဖျားဆွတ်တော့တင်တဲ့ပကံများလို့တတိဆို၄တုံးလောက်ပေါ့။အဲ့လောက်တဲ့ပုံမစားဘူးအကြဉာဉ်ပြေးလေပေါ့။နောက်ဒါမဲ့ဒီမှာပြဿနာအဲ့တတိတွေကိုအလွန်ကြုံစားတာတကူနောက်တစ်ခုကဆော့တော့ပြတယ်စီးကြုံနှုတ်မုံဆိုတာတောက်တာအဲ့နလူတွေတော်တော်များသိကုန်တယ်ကြော်ညာတဲ့လူတွေရတယ်အရန်ကိုကြော်ညာတယ်အဲ့တော့အဲ့ဆောရပြောချွတ်ရပါတဲ့ရည်တွေချွတ်ရပါတဲ့မုံတွေချွတ်ရပါတဲ့တတိတွေမစားပါနဲ့ဒါပေမဲ့ကြံနဲ့သမင်စားပါပုံမှန်တိုင်းစားပါစားလို့ရအသားနာဟိတိရစားပါအရွက်မများစားဘူးလို့လေစိတ်လန်းတဲ့အရွက်တွေများစားလို့မယ်ဟိတိရတွေရောင်စုံပေါ့မှာအနီရောင်ကဲရော့ပေါ့ဟိုမုံလာဦးလီဆိုအနီရောင်ပေါ့မရှိဘူးနီးတဲ့ဟွာရောင်ပေါ့အဲ့တော့အသိအောင်အပြူရောင်ပေါ့အဲ့တော့ဒိုင်ရက်ကအရေးကြီးတယ်မှာကျွန်တော်ချင်မှာဒုက္ခရောက်နေအဲ့ဒိုင်ရက်နဲ့ဒုက္ခရောက်နေတာနောက်တစ်ခါကိုဗစ်ကာလမှာကိုလည်းလုံချတဲ့ကြီးငယ်မှုတွေကလူတိုင်းနေသွားတယ်ပြင်မထွက်ကြဘူးလေ exercise ကိုတီးတန့်လုပ်တဲ့လူကလည်း exercise တော့ပဲဂျင်းမသွားနိုင်ဘူးတာမန်မောမသွားနိုင်ဘူးပန်းချံမောသွားနိုင်ဘူးအဲ့တော့တာမန်ရုံးတဲ့ရုံးစင်းလှုပ်ထွက်သွားတဲ့ချိန်မှာဟိုလမ်းလျှောက်သွားတယ်ဆက်ပြီးစီးသွားတယ်ဆိုတဲ့လူတွေလည်းအကုန်အိမ်မှာနေရတော့အိမ်မှာထိုင်နေရတာများတော့ဘာဖြစ်ပြောအိမ်မှာပဲလွတ်လွတ်ရတဲ့ကိုလည်းလုံချတဲ့ကြီးငယ်လေးတော့တနေ့ကအနည်းဆုံး15မိနစ်နေပြီးတော့နိုင်ခွက်လောက်တော့ကြိုးစားပြီးလုပ်ကြပါလေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုဒီရေဘူးရကျမ်းမရေကောင်းပြီးတော့သွေးကြိုကိုထိန်းထားနိုင်အောင်ပေါ့နော
်နောက်တစ်ခုရဲ့ပြဿနာအိတ်တာကျွန်တော်ရှိမှဒီတွေကအိတ်ချိန်တွေကိုလုံးနည်းကုန်ကြတယ်။ဘာကြောင့်လဲဆိုတော့အိတ်ရတဲ့ဝင်တဲ့ချိန်မှာတယ်လီဖုန်းလေးနဲ့ပဲပြည့်ရ Facebook ကိုပွတ်တာ၊စာကြောပွတ်နေတာ၊ဒီမှာ TV ကြည့်မယ်ခါကြတော့ကျွန်တော်က screen time လို့ခေါ်တဲ့နှစ်သားပြင်းမိနစ်ပြင်းမှာကြည့်တဲ့အချိန်ကအရန်ကုန်များကြတယ်။ညပြအိတ်ချိန်တွေကအိတ်လေးတွေပြက်ကြတယ်။နေစုံတနည်းခုနှစ်နာရီလောက်ကြည့်ကြအိတ်နဲ့အောင်ကြိုးစားပါလို့ဖြစ်နေလို့ရှိရင်အိတ်ချိန်ကစာကြီးတနင်္လာနေ့ရက်စာကြီးတယ်လီဖုန်းတွေတက်နေနေတာ Facebook တွေပွတ်နေတာတွေ screen time ကျွန်တော်တို့ဆက်လက်ပြောတဲ့ Messenger တွေပွတ်နေတာတွေမလုပ်ကြပါနဲ့တော့အဲ့ဒါလေးတွေကိုယ်နဲ့ဝေးတဲ့နေမှာထားပြီးနေ့ချင်းရက်ခုနှစ်နာရီလောက်ထိအိတ်နဲ့အောင်ကြိုးစားပါလို့နောက်တစ်ခါရေမြင်များတောက်ဖို့ပေါ့မြို့သားဆိုနေစုံ4လီတာအမျိုးမျိုး3လီတာတော့ပေါ့နှလုံးရောဂါနဲ့ကြောက်ရက်ရောဂါမရှိတဲ့သူတွေပြောတာပေါ့နော်နှလုံးရောဂါနဲ့ကြောက်ရက်ရောဂါရှိတဲ့သူဆိုတော့ကြံဝင်ပြီးဘယ်လောက်တောက်မလို့မေးကြည့်လို့ပေါ့နောက်တစ်ခုကတော့ stress ပေါ့အခုကာလမှာလူတိုင်း stress တွေများနေကြတော့အဲ့ stress ကိုတက်နေညာနေအောင်ကိုယ်စိတ်ကိုကိုထိန်းဖို့လိုမယ်ပေါ့ဘာသာတရားလဲဘာသာတရားရှိတဲ့လူကဘုရားတရားလုပ်မယ်ပရိသတ်မယ်နော်တရားထိုင်မယ်ပေါ့နော်အားကားတစ်ခုကိုလုပ်မယ်ယောဂဆော့မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးရီကော်ဒါတီးတိမ်ကားလမ်းကြောင်းအသစ်ကိုအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်မှာဖြစ်ပါတဲ့မိုးကုံမြို့ကလုပ်ငန်းရှင်တဦးကို TNL အဖွဲ့ကဖမ်းဆီးထားတဲ့အပေါ်ဒေသခံအရက်ဘက်အဖွဲ့စည်းတွေကကန့်ကွက်နေကြတယ်ဆိုတာနဲ့ရခိုင်စစ်ဆောင်ဒုက္ခသည်တချို့စပားရိတ်သိမ်းဖို့အတွက်နေရက်တွေကိုယာယီပြန်နေကြတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။ကျမကနန်းဟောင်းပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှအတိကအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Red Corridor တည်တည်ကားလမ်းကြောင်းအသစ်ကိုလာမယ့်2023ခုနှစ်ကစပြီးအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်တော့မယ်လို့ချင်းပြည်နယ်အစိုးရဖွဲ့ထံကနေသိရပါတယ်။ Red Corridor တည်တည်ကားလမ်းကြောင်းအသစ်ကိုနိုင်လွန်ကတ်တရလမ်းနှစ်လမ်းသွားနဲ့ဖောက်လုပ်မှာဖြစ်ပြီးရခိုင်လမ်းကြောင်းထက်နှစ်ဆရှည်လျားမှာဖြစ်တယ်လို့အဲ့ဒီအတွက်ကုန်ကျစရိတ်အလုံးကိုအိန္ဒိယအစိုးရကအကုန်ကျခံရမယ်လို့ချင်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါရယ်လက်ရှိအသုံးပြုနေတဲ့ Red ဒီဒိန်ကားလမ်းဟာမိုင်အားဖြင့်32မိုင်နဲ့5ဖာလုံသာရှိပေမဲ့တောင်တက်စင်းကြားနဲ့လမ်းကြောင်းဖြစ်ပါတယ်အခုတစ်ဖောက်လို့မဲ့ Red Corridor ဒီဒိန်နေဆက်ကုန်သွယ်လမ်းကြောင်းတစ်အတွက် American Dollar တန်း200ဝန်းကျင်ခန့်အသုံးပြုသွားမယ်လို့သိရပါရယ်
မန္တလေးတိုင်းဒေသကြီးမိုးကုမြို့ကလုပ်ငန်းရှင်တို့ကိုတန်းပလောင်စောက်ဖွဲ့ TNL ကဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသတွင်းစိုးရိမ်နေရသလိုအရပ်ပတ်ဖွဲ့စည်းတွေကလည်းကန့်ကွက်နေကြပါတယ်။ဒီဇင်ဘာ4ရက်နေ့က TNL စောက်ဖွဲ့ကအောင်ချမ်းသာစီးနီးစံပြမှုစိုက်ပိုင်ရှင်အမျိုးသားတို့ကိုဖမ်းဆီးသွားပြီးအောက်တိုဘာလ18ရက်နေ့ကလည်းအမျိုးသမီးတို့ကိုဖမ်းဆီးရနိုင်ပြီးတော့ငွေတောင်းခံခဲ့တဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့မိုးကုမြို့ကလူခွေးရင်းနဲ့တရားမျှတရေးစွမ်းဆောင်သူများဖွဲ့ကဥနိုင်မိုးကပြောပါတယ်။စံပြမှုတိုက်ပိုင်ခြင်းကိုဖန်ဆီးထားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီး TNL ကိုဆက်တွယ်မေးမြန်းရမှာဖန်ဆီးထားတာမှန်ကန်ကြောင်း၎င်းမှာကျမ်းမာရေးကောင်းမွန်ကြောင်းလာပြောပြီးအသေးစိတ်ခြေအနေနဲ့ပတ်သက်ပြီးအထက်ကဘာမှချပြလာတာမရှိသေးတဲ့အတွက်သဆုံးတရားတုတ်ပြန်ပြောဆိုဖို့မရှိသေးဘူးလို့ဗိုလ်မှူးဆောင်အကျော်ကပြောပါတယ်
ချမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နမ်တူမြို့နယ်မန်ဆမ်အုပ်စုဖက်မှာဒီဇင်ဘာလ9ရက်နေ့မနက်ပိုင်းကတအန်းပလောင်တပ်ဖွဲ့ TNLA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ပူးပေါင်းအဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့အကြားပစ်ခတ်မှုဖြစ်ပွားခဲ့ကြတာပါ။ပစ်ခတ်မှုကြောင့်ကျွဲကုန်းပင်းလုံနာကဲနာကဲကျေးရွာသား150ခန့်မန်ဆမ်အုပ်စုဘုံကြီးကျောင်းကိုထွက်ပြေးတိတ်ရှောင်လာခဲ့ကြတယ်လို့သိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကလည်းတအန်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နမ်တူမြို့နယ်မန်ဆမ်အုပ်စုဘက်မှတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့သိရပါတယ
်ဒီဇင်ဘာလ10ရက်နေ့ကစစ်တွေဆေးရုံမှာဘုံလူကျုံမြို့နယ်ကပူတိတ်လူနဲ့အသက်80ကျော်အရွယ်မျိုးသမီးတဦးသေဆုံးသွားတဲ့အတွက်ရခိုင်ပြည်နယ်မှာ COVID-19 ရောဂါကြောင့်အခုကသေဆုံးသူ30ကျော်သွားပြီဖြစ်ပါတယ်ရခိုင်ပြည်နယ်မှာပိုးတွိတ်လူနာမြင့်သက်လာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းကအရပ်ဖက်ဖွဲ့စည်းတွေနဲ့ပြည်နယ်စုရတို့ပူးပေါင်းပြီး၎င်းစီးဝေငှတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပေမဲ့တချို့နေရာတွေမှာကျန်းမာရေးနဲ့ပတ်သက်တဲ့စီကံလိုက်နာမှုတွေအားနည်းနေတယ်လို့စစ်တွေမြို့ခံကိုစန်းအောင်ကပြောပါတယ်။ဒီဇင်ဘာလ10ရက်နေ့ထိရခိုင်ပြည်နယ်မှာပိုးသိပ်လူနာ3800ကျော်ရှိနေပြီးဆေးရုံကစိန်ခွေရသူ3400ကျော်ရှိနေတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကစည်းရင်းရသိရပါတယ်။
ကရင်ပြည်နယ်တနောင်ကြီးမြို့နယ်မှာမြေဧကပေါင်း9သိန်းဝန်းကျင်ရှိပေမဲ့လည်းမြေယာပိုင်ဆိုင်ခွင့်ပုံစံခုနှစ်ထုတ်ထားပေးတဲ့ဧက9000ဝန်းကျင်သာရှိတယ်လို့ကရင်ပြည်သူ့ပါတီကလွတ်တော်အမတ်ဆော့ခရစ်စတိုဖာကပြောပါရတယ်။အဲ့ဒီတရမှာ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေထဲမှာပါဝင်တာရှိတယ်လို့တာနက်မြေတွေဟာဒေသခံတွေရဲ့မြေရုံးဖလားပိုင်တဲ့မြေဖြစ်ပေမဲ့လည်းအစိုးရဘက်ကတစ်တော့ကြိုးပိုင်းမြေအဖြစ်နဲ့မြေလွတ်မြေရိုင်းအဖြစ်သာတတ်မှတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်ပိုင်ဆိုင်နဲ့မြေယာအများစုဟာတရားဝင်ပိုင်ဆိုင်ခွင့်ရရှိဖို့အတွက်လာမယ့်လွတ်တော်တက်တန်း9နှစ်မှာနိုင်တဲ့လောက်လွတ်ဆောင်ပေးသွားမယ်လို့လွတ်တော်အမတ်ဇော့ခရစ်စတိုဖာကပြောပါတယ်။အဲ့ဒီဒေသမှာရှိတဲ့တရားခံအများစုဟာဖာလာစိုက်ပျိုးတဲ့လုပ်ငန်းကိုလုပ်ကိုင်ကြပြီးအများစုကတော့တရားဝင်မြေယာပိုင်ဆိုင်ခွင့်မြေဂရမ်မရှိကြပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာအစိုးရတပ်တွေအကြားတလနီးပါးတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ဘေးရှောင်စခန်းတွေမှာရောက်နေကြတဲ့ဒုက္ခသည်တချို့အခုခါမှာစပားရိတ်သိမ်းဖို့နေရက်တွေကိုယာယီပြန်နေကြပါတယ် နေရက်ကိုပြန်သူတွေဘလို့မျိုးအခက်အခဲတွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။ရခိုင်တပ်တော်အေအေနဲ့မြန်မာအစိုးရတပ်တွေကြားတလားနင်းပါကြတိုက်ပွဲတွေရပ်တန့်နေတဲ့တော့စိုက်ပိတ်လျှောက်စခန်းကဒုက္ခသည်တချို့နေရက်ပြင်နေကြတယ်ဆိုပေမဲ့စိုးရိမ်မှုတွေရှိနေကြတယ်လို့ပုံနှံမျိုးခန့်ကိုစွားသိမ့်မော်ကရခိုင်ပါသားနဲ့အခုလိုပြောပါတယ်
။စိုက်ပိတ်ကိုတချို့တွေလည်းလုပ်ကြတယ်ဒီလိုလုံးရှုံမှုရှိတယ်ကနေလည်းတိုင်းလာရင်ညနေတိုင်းတည်းလက်ကလည်းတည်းတော့လုံးနေတယ်လို့ဘူးလည်းရှိရခင်ကအရာဖောက်ဖိတ်ခဲအခင်းနေဒီကိုကောက်နေတယ်လို့
ကျောက်ဆိုင်ကျွာနေမှာပြီးခဲ့တဲ့အေဘီလာနဲ့ဇူလိုင်လတွေမှာတိုက်ပွဲတွေဖြစ်ပေါ်ပြီးလာနာဂရီကျေတဲ့ရွာထဲမှာကြားရောက်ပောက်ခဲ့တဲ့တော့သေဆုံးဒဏ်ရာရသူတွေရှိသလိုအစိုးရစိုက်တက်ကရွာထဲကိုသေနဲ့ပိုက်ပြီးဝင်ရောက်လာတဲ့တော့ထိခိုက်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေရှိခဲ့ပါတယ်ကျောက်တော်မျိုးနေမှာကျေးရွာတချို့မိချို့ခံရတဲ့တော့သူတို့အတော့နေရပြန်ဖို့လုံးဝမဖြစ်နိုင်သေးဘူးလို့ကျောက်တော်ဒေသခံဦးကျော်လှမြန်းကအခုလိုပြောပါတယ်ကျွန
်တော်ကျောက်တော်မျိုးနေဆင်းမှာတော့ဒီတိုင်းပိုင်းနဲ့တိုင်းတိုင်းကြီးရောရဲ့မူကင်းကြီးကြီးရောရဲ့အဲ့ဒီတုံးရုံကစီဗစ်ဒုက္ခတွေကိုကြာတော့မိမိရဲ့ကိုပြောင်းလဲပြောင်းလဲဆိုတော့ဒီပြင်လို့အနာဂတ်ထူထောင်မဲ့အခြေအနေတွေလုံးဝမရှိပါဘူးခင်ဗျာကျောင်းမစီမိုက်ဆလတ်ဒင်းကဒီလိုမျိုးလည်းအကုန်လုံးပေါ်ဒီမီးရင်အဆောက်အုံကြောက်တော့အဲ့ဒီတော့အကဲခဲတယ်လို့ပေါ့
ဆိုင်ပေးလျှောက်စခန်းတွေကဒုက္ခသည်တွေမိမိနေရက်ကိုဘေးကောင်းလုံခြုံစွာပြန်နိုင်ဖို့အတွက်အစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်လာနိုင်ငံအဖွဲ့အစည်းတွေကပါကူညီဖို့လိုတယ်လို့ဝင်လာဖောက်ဒေးရှင်းဒါရိုက်တာကိုခိုင်ကောက်ဆန်ကအခုလိုပြောပါတယ
်ဒီလိုဆိုရင်ဆက်မဝင်ကြဘူးတော့နောက်တစ်ခုကဒီလိုပြောရင်ရှင်းပါလေဒီကထောက်ကျန်တာဒီကိုအစိုးရကအမွန်နိုင်ငံတကာအဖွဲ့အစည်းတွေနောက်တစ်ခုကဒီလည်းလည်းငါ့အင်အားစုတွေဒီကလည်းတံတောဖိတ်ကြည့်ပြီးတော့လည်းအဲ့ဒီကြားမှာဖိုက်ရှိတဲ့ဒင်းရှိတဲ့မရှိဘူးဆိုမရှိဘူးပေါ့အဲ့ဒါမျိုးတွေကိုတရားဝင်ရောဒီလိုမျိုးနေတင်ပါလေအဲ့လိုမျိုးတွေနဲ့ဒီလိုမျိုးတွေချင်းမှာဒီလိုစောတောင်းတွေကိုလက်ချတဲ့ချင်းမှာနောက်အင်ဒီတွေချုပ်နိုင်တာပေါ့
စိုက်ပေးဒုက္ခသည်နဲ့သိမ့်ကျော်ရှိတဲ့အထက်ကအခုအခါလူပေါက်9000နေမှာလေယာဉ်ရိုက်သိမ်းဖို့အပါဝင်တခြားလုပ်ငန်းတွေလုပ်ဖို့နေရက်ကိုယာယီပြင်နေကြတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စုများစေယုံတာဝန်ရှိသူတွေကပြောပါတယ်ရခိုင်လနာကအေအဖွဲ့နဲ့အစိုးရတဲ့အကြာ2နိုင်နေမှာကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားသေဆုံးသူ300ကျော်ထိခိုက်ဒဏ်ရာရသူ900နေမှာရှိခဲ့ပြီးဖမ်းဆီးထိန်းသိမ်းခံနေရပြီးတရားရင်ဆိုင်နေရသူတွေရှိသလိုပြည်သူ2သိန်းကျော်လေးနေရက်ဆန့်ခွာပြီးဒုက္ခသည်စခန်းတွေနဲ့နှိမ့်ဆက်ရတွေမှာခိုးလုံနေကြရတာပါ
ဆက်ပြီးတော့တမရဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်ဖြိုးပါတီအစိုးရရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာပါဖော်ဆောင်လာခဲ့ကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာကန့်သက်ချက်တွေကြောင့်မအောင်မြင်ခဲ့သေးပါဘူးလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်ပါသလဲမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်တာကိုမိကလျာမွန်ကနေဆက်သွယ်မေးမြန်းချက်ကိုကြားစားရမှာပါရှင
်ဟုတ်ကဲ့ဆရာနိုင်ဟန်တာရှင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပေါ်ပြီးထရအောင်မြင်နိုင်ဖို့ကဘယ်လိုဆောင်ရွက်ပေးဖို့သိပါတယ်လဲရှင
်ကျွန်တော်တို့ကတော့ဘယ်ဖွဲ့ကမှခြံမထားပဲနဲ့ပေါ့နော်လက်နဲ့ကင်ထားတဲ့ဖွဲ့စည်းတွေအားလုံးဒီငြိမ်းချမ်းရေးဆွေးနွေးပွဲမှာပေါ့လေပါဝင်နိုင်ရေးကိုကျွန်တော်လမ်းဖွင့်ပေးသေးတယ်ကျွန်တော်ကြိုးပမ်းသေးတယ်သူတို့အားလုံးပါဝင်မှစကြီးလုံးအင်းချမ်းမယ်လေကျွန်တော်တို့ကတနိုင်ငံလုံးငြိမ်းချမ်းရေးအတွက်ကိုကျွန်တော်ကြိုးပမ်းနေတဲ့ကာလဆိုတော့သဘောထားကြီးကြီးနဲ့ပေါ့နော်အားလုံးပါဝင်နိုင်ရေးကိုကျွန်တော်ကြိုးပမ်းရမယ်ငကိုကလေးကလည်းကျွန်တော်တို့ကအဲ့ဒီအလုံးပါဝင်ရေးကိုကျွန်တော်တို့အဆူပြုထားတာပဲလေ
ဟုတ်ကဲ့တချို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကငြိမ်းချမ်းရေးစကားဝိုင်းထဲမပါဝင်နိုင်သေးတာဟာဘာကြောင့်ရင်းကြောက်ပါလဲရှင
်တပ်မတော်ရဲ့ယက်တီချက်က NCA ထိုးပြီးတော့မှပဲငြိမ်းချမ်းရေးစကားဝိုင်းထဲကိုဝင်ခွင့်ပေးမယ်ဒါပေမဲ့မြောက်ပိုင်းရင်အစုတွေကအဲ့ဒီ NCA စာချုပ်အပေါ်မှာတချို့အပိုင်းကိုသူတို့လည်းမခံနိုင်သေးတဲ့အပိုင်းရှိတယ်နော်ကျွန်တော်မြင်တာကတော့သူတို့ပါဝင်နာနိုင်ရေးကိုပေါ့နော်ကျွန်တော်တို့အဓိကထားဇောင်းပြီးပြီးတော့ပေါ့လေကျွန်တော်တို့အရင်ညှိနှိုင်းရမယ်ဒါဆွေးနွေးတဲ့အခါကျရင်ဘယ်ဖွဲ့ကမှမချန်ပဲနဲ့အားလုံးပါဝင်ဆွေးနွေးတဲ့ပုံစံမျိုးလီလန်းရှာဖို့တဲ့နဲ့ဥပမာသူတို့ NCA မထိုးနိုင်သေးဘူးထားထားကိစ္စမရှိဘူးနော်ဒါပေမဲ့ငင်းချင်ကြီးဆွေးနွေးတဲ့နေရာမှာသဘောတူညီချက်တွေကိုသူတို့နားလည်လက်ခံလာရင်ပြီးတော့မှာပေါ့ဗျာနော်တချို့အချက်လက်တွေနဲ့နှစ်ပိတ်ဆုထားတဲ့သဘောမျိုးလည်းမဖြစ်စေချင်ဘူးလေ NCA ကိုလည်းလုံလဲသူတို့နဲ့ပြန်ကြည့်ပေါ့တချို့အပိုင်းတွေလည်းလုံလဲပြင်ပေါ့နော်ဒါကျွန်တော်တို့ကတော့သဘောထားကြည့်ဖို့လိုတယ်လို့တော့ကျွန်တော်ပြင်နေတယ
်ဟုတ်ကဲ့ဆရာလက်ရှိငင်းချမ်းရေးဖြစ်စဉ်မှာအဓိကရှေ့မတိုးနိုင်ဖြစ်နေတာကဘာကြောင့်ပါလဲဆရာ
အဓိကရှေ့မတိုးနိုင်တာကတော့တက်မတော်ဘက်ကအထောက်ရှိဖွဲ့စည်းပုံကိုကင်ထားတယ်နောက်တက်ဘက်ကလည်းအာဏာကိုမစွန့်လွှတ်ခြင်းဘူးနောက်တစ်ခုရှိသေးတာကတပ်မတော်ရဲ့ငြိမ်းချမ်းရေးမှု6ရက်ဆိုပြီးတော့မှသူတို့ချထားတာလေဟိုသဘောကတော့လွတ်တော်ထဲမှာပဲဥပဒေကိုပြင်မယ်ဆိုတဲ့ပုံစံမျိုးနဲ့ထောက်ကင်ထားတယ်ပဲဟိုတစ်ဆုမှုကအဲ့ဒါတွေပေါ်မှာမူတည်တယ
်ဟုတ်ကဲ့အခုလို့ဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာ
ုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Recorder တည်တင်ကားလမ်းကြောင်းအသစ်ကိုလာမယ့်2022ခုနှစ်ကစပြီးအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်မှာဖြစ်ပါတယ်။မိုးကုတ်မြို့ကလုပ်ငန်းရှင်တဦးကိုတအန်းပလောင်တပ်ဖွဲ့ TNLA ကဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံရဖက်အဖွဲ့အစည်းတွေကကန့်ကွက်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါသေး။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတယ်အောင်လို့လူကြီးကတေချာကြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါ၊ဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမသုံးရပါဘူးနှာခေါင်းစည်းချုပ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ချေညာပါအောင်မယ်ရှင်အမေရိကန်ပြည်တော်စုမှာကိုဗစ်ကရောဂါကြောင့်သေဆုံးသူတစ်နေ့ထဲမှာ3000ကျော်နဲ့ပုံထုံးနေတော့ကစံချိန်တင်ထားချိန်မှာပဲ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုအရေးပေါ်တုံးဆွဲခွင့်ပြုသင့်မသင့်ကိုအမေရိကန်အစားအသောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာန FDA ရဲ့အထူးအဖွဲ့ကဒီကနေ့မှဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်ဘေးအန္တရာယ်ကင်းရှင်းရေးဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ဆုံးဖြတ်မဲ့အဖွဲ့ထဲမှာပါဝင်သူကျန်းမာရေးပညာရှင်တွေကပြောပါတယ်တကယ်လို့ကာကွယ်ဆေးနဲ့ဇီဝဆေးဝါးဆိုင်ရာအကြံပြုကော်မတီက Pfizer BioNTech ကာကွယ်ဆေးကိုအရေးပေါ်တုံးခွင့်ပြုတယ်လို့အကြံပြုခဲ့ရင်တော့ FDA ဌာနကတောက်ချဒါမှမဟုတ်စနေနေ့နောက်ဆုံးထားပြီးတော့ COVID ကာကွယ်ဆေးကိုခွင့်ပြုမှာပါအဲ့ဒီခါကျရင်ပြည်ထောင်စုအစိုးရကကိုဗစ်ကာကွယ်ဆေး 6.4 သန်းကိုနိုင်ငံတော်ဝန်ကိုဖြန့်ချီထိုးပေးမှာဖြစ်ပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးနေတဲ့ဗြိတိန်နိုင်ငံမှာငိုရဲကဆေးနဲ့တော်တော်လေးဓာတ်မတည့်တဲ့အခန်းရှိသူတွေကိုဗစ်ကာကွယ်ဆေးမထိုးသင့်ဘူးလို့ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုဗြိတိန်မှာစတင်ထိုးတဲ့အင်္ဂါနေ့ကကာကွယ်ဆေးထိုးခဲ့သူအစိုးရကျန်းမာရေးဝန်ထမ်းနှစ်ယောက်မှလေချောင်းတွေရောင်ရမ်းလာပြီးအသက်ရှူခက်ခဲတဲ့တုံ့ပြန်မှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်အဲ့လိုတက္ကသိုလ်တွေကာကွယ်ဆေးမထိုးသင့်ဘူးလို့အကြံပြုချက်ထုတ်လိုက်တာပါအဲ့ဒီနှစ်အောင်လုံးဟာအစာတွေကဆေးနဲ့အတော်ကိုဓာတ်မတည့်တဲ့နောက်ခံအခြေအနေရှိထားကြသူတွေဖြစ်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံသားအခွင့်အရေးဆောင်ရွက်နေတဲ့ထိတ်တန့်အဖွဲ့အစည်းတချို့ကကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှလူမျိုးအသားအရောင်ကွဲပြားမှုအပေါ်အခြေခံတဲ့မညီမျှမှုတွေကိုဦးစားပေးဖြည့်ဆည်းသွားမယ်လို့ပြောကြားခဲ့ပါတယ်VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါရဲ့ရှင်။အခုကြာသပတေးနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနောက်ဆက်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်မောင်ပါရှင
This program has come to you from the Voice of America, Washington.